Welcome to the Voice of America in Burmese.
မင်္ဂလာနံနက်ခင်းမှာတော်တာရှင်များခင်ဗျာ VOA American တန်မြန်မာပိုင်းအစီအစဉ်ကနေ2016ခုနှစ်အောက်တိုဘာလ3ရက်တနင်္လာနေ့မနက်ဖြန်အစီအစဉ်တွေကိုမနက်6နာရီကနေ9နာရီထိ American ပြည်ထောင်စုမြို့တော် Washington DC ကနေဓာတ်ရိုက်ထုတ်လွှင့်ပေးနေပါပြီ။လိုင်းဒိုမီတာ32 40 49တို့ကနေဖမ်းယူနားဆင်နိုင်ကြပါလိမ့်ခင်ဗျာ။ကျွန်တော်ဆက်မှုပြပါခင်ဗျာ။အခုမနက်ဖြန်အစီအစဉ်တွေကိုတာဝန်ယူတင်ဆက်ပေးမှာပါ
။မင်္ဂလာပါရှင်။ကျွန်မကခင်မျိုးသက်ပါ။ဒီမနက်ခင်းသတင်းတွေကိုမတ်ခွာညိုနဲ့အတူကြီးညာပေးမှာပါ။ရွှေပြောင်းဒုက္ခသည်တွေကိုအချိုးကျလက်ခံရတဲ့ဟန်ဂရီနိုင်ငံမှာလူမှုဆန္ဒခံယူပွဲမှာအများစုကကန့်ကွက်လက်ခဲ့ကြပါတယ်။ရာသီဥတုပြောင်းလဲမှုဆိုင်ရာ Paris သဘောတူစာချုပ်ကိုအိန္ဒိယနိုင်ငံကလက်မှတ်ရေးထိုးလိုက်ပါပြီ။ American ပြည်ထောင်စုကနေလက်ခံမဲ့ရွှေပြောင်းဒုက္ခသည်တွေထဲမှာအများစုကကောင်ကိုနဲ့မြန်မာနိုင်ငံသားတွေဖြစ်ပါတယ်။ဒီလိုထူးခြားတဲ့သတင်းလေးတွေကြားမှာပါကိုဆမ်မိုးကြီး
။ဟုတ်ကဲ့ကောင်းပါပြီခင်ဗျာ။အခုမနက်ခင်းနားဆင်ကြရမယ့်အစီအစဉ်လေးတွေမှာဆိုရင်တော့
အော်တိုဘတ်တီယန်နေမှာဆိုမင်းနဲ့6နိုင်ဆက်လောက်မှာကျွန်တော်ပြောတဲ့ပူအောင်ရွာပေါ့နော်ပူအောင်ရွာဆိုတာဒီမွန်ဂိုမှာရှိပါတယ်အခုကျွန်တော်ရဲ့ဒီ
ကချင်မဟာမိတ်အဖွဲ့ရဲ့ဥက္ကဋ္ဌဂမ်ဆမ်ဖြစ်ပါတယ်မြန်မာနိုင်ငံအရှိမြောက်ချက်မှာလက်တလောဖြစ်ပေါ်နေတဲ့တိုက်ပွဲတွေအကြောင်းသတင်းလောင်မှာအပြည့်အစုံကိုကြားကြရမှာပါသတင်းတွေတင်ဆက်အပြီးမှာထုတ်လွှင့်ပေးပါမယ်ဒါပြင်မြန်မာဒီမိုကရေစီရဲ့ဆုနေကအစီအစဉ်မြန်မာပြည်ကပေးစာသတင်းစာဆရာဦးစီသူအောင်မြင့်ရဲ့ပြည်တွင်းသတင်းတုံ့တက်ချက်နဲ့ကမ္ဘာတလွှားထူးခြားဆန်းပြသတင်းများစတဲ့အစီအစဉ်တွေကိုတင်ပြပေးမှာဖြစ်ပါတယ်။အခုရင်ဆုံးတော့နောက်ဆုံးရနိုင်ငံတကာသတင်းတွေကိုဒေါခင်မျိုးသက်နဲ့မတ်ခွန်ညူတို့ကပြောပြပေးကြပါလိမ့်မယ်ခင်ဗျာ
။ရွှေပြောင်းဒုက္ခသည်တွေကို EU ဥရောပသမဂ္ဂအဖွဲ့ဝင်နိုင်ငံတွေကအထူးကြခွဲဝေလက်ခံရင်းနဲ့ပတ်သက်ပြီးဟန်ဂေရီဝန်ကြီးချုပ်ဗစ်တာအော်ဘန်အစိုးရကတနင်္ဂနွေနေ့မှာလူမှုဆန္ဒခံယူခဲ့ရမှာဟန်ဂေရီနိုင်ငံသားအများစုကကန့်ကွက်ခဲ့ကြပါတယ်။မဲဆစ်ဆူပေါင်းရဲ့95ရာခိုင်နှုန်းကိုရေးထွက်ခဲ့ရမှာမဲပေသူအားလုံးရဲ့98ရာခိုင်နှုန်းကကန့်ကွက်ခဲ့ကြတယ်လို့ဟန်ဂေရီအမျိုးသားရွေးကောက်ပွဲဆိုင်ရာဌာနရဲ့ website စာမျက်နှာမှာဖော်ပြထားပါတယ်။ဒါပေမဲ့လည်းအခုမဲရီဟာတရားမဝင်မဲရီဖြစ်သွားနိုင်ခြေလည်းရှိနေပါတယ်။ဒီမဲပေမှုတင်ဝင်ဖြစ်ဖို့အတွက်မဲလာထည့်သူကမဲပေပိုင်ခွင့်ရှိသူအားလုံးရဲ့90ရာခိုင်နှုန်းနဲ့တက်ရောက်ပို့ဖို့လိုအပ်ပါတယ်။အခုဟန်ဂေရီဆန်နိုချင်းညနေ9နာရီခွဲထိမဲလာပေးသူက40ရာခိုင်နှုန်းပဲရှိနေတယ်လို့ရွေးကောက်ပွဲဆိုင်ရာဌာနကပြောပါတယ်။လာရောက်မဲပေးသူအရေအတွက်ဟာ46ရာခိုင်နှုန်းထက်မပိုနိုင်ဘူးလို့ Political Capital သုတေသနဌာနနဲ့အတိုင်းပင်ခံသိပ္ပံကသုတေသနပညာရှင်တွေကရထားတဲ့အချက်လက်တွေပေါ်မှာမူတည်ပြီးတွက်ချက်ပါတယ်။ဒါပေမဲ့လည်းတရားဝင်သည်ဖြစ်စေမဝင်သည်ဖြစ်စေဒီမဲရလတ်တွေဟာဟန်ဂေရီအတွက်ဒါမှမဟုတ် EU အတွက်မရှိမဖြစ်လိုအပ်တဲ့တရားဝင်လိုအပ်ချက်တော့မဟုတ်ပါဘူး။ဝန်ကြီးချုပ်အော်ဘန်ကတော့ရွှေပြောင်းဒုက္ခသည်36,000ကိုခွဲဝေလက်ခံရေးဆိုင်ရာ EU အစီအစဉ်ကိုပြင်းပြင်းထန်ထန်ကန့်ကွက်ပါတယ်။ဒီအစီအစဉ်ကဟန်ဂေရီကနိုင်ငံရေးခွန်လွန်ခွင့်တောင်းခံသူပေါင်း1,294ဦးကိုလက်ခံရမှာပါ။ဟန်ဂေရီမှာတင်းနှင်းနှင်းနဲ့ကျင်းပတဲ့ဆန္ဒခံယူပွဲအတွက်မဲပေးပိုင်ခွင့်ရှိသူက 8.3 သန်းရှိပြီးမဲယုံတွေမှာမနေ့6နာရီကနေည9နာရီထိမဲပေးနိုင်ပါတယ်။
The New York Times သတင်းစာကိုအမည်မဖော်ဘဲပေးလိုက်တဲ့စာရွက်စာတမ်းတွေအရ Republican သမ္မတလောင်း Donald Trump ဟာ1995ခုနှစ်မှာ American Dollar 916တန်းအရှုံးပြထားကြောင်းဖော်ပြထားပါတယ်။စာရွက်စာတမ်းတွေအရ Trump ရဲ့အမျက်တော်ကမှာအရှုံးပြထားတဲ့ငွေပမာဏဟာ1995ခုနှစ်မှာအင်တာနက်လုပ်ငန်းရှင်တွေအခွင့်ပေးဆောင်စရာမလိုဘူးလို့သတ်မှတ်ထားတဲ့အရှုံးပမာဏနဲ့တထပ်ထဲကျနေပါတယ်။ New York မြို့တော်ဝန်ဟောင်းရူဒီဂီယူလီယာနီကတော့ Trump ဟာပါရမီရှင်တယောက်ဖြစ်ပြီးလွန်ခဲ့တဲ့26နှစ်ကျော်ကအရှုံးနဲ့ရင်ဆိုင်ခဲ့ရပေမဲ့အခုသူကစီးပွားရေးလုပ်ငန်းတစ်ခုကိုအောင်မြင်အောင်ထူထောင်ထားနိုင်ကြောင်းဒီလိုလူမျိုးကသာအမေရိကန်ကိုပြောင်းပြန်လှန်လိုက်တယ်လို့ပြောင်းလဲပေးနိုင်မှာဖြစ်ကြောင်းပြောပါတယ်။ Democratic Party တွင်မှ Hillary Clinton နဲ့ပြိုင်ဘက်ဖြစ်ခဲ့သူ Vermont အထက်လွှတ်တော်အမတ် Bernie Sanders ကတော့နိုင်ငံတွင်းကလူတယောက်ချင်းစီကသာ Mr. Trump လို့အခွန်တပြားမှမဆောင်တဲ့ပါရမီရှင်တွေဖြစ်ကုန်ရင်ကျွန်တော်တို့လည်းခိုစရာတိုင်းပြည်ရှိတော့မှာမဟုတ်ဘူးလို့ ABC သတင်းဌာနကိုပြောခဲ့ပါတယ်
။စီးရီးယားနိုင်ငံမှာအစိုးရတပ်တွေကအတိုက်ခံလက်နက်ဂိုင်းတွေသိမ်းပတ်ထားတဲ့အဓိကမြို့ကြီးတွေကိုသိမ်းပိုက်နိုင်မှုစူးစမ်းနေပြီးဒီထက်ကတမျိုးဖြစ်တဲ့အလက်ပိုမျိုးမြောက်ပိုင်းကိုတနင်္လာနေ့မှာထိုးစစ်ဆင်ပါတယ်။အစိုးရတပ်တွေကအဲ့ဒီနေရာတွေကစစ်ရုံတွေကိုအဓိကပြစ်မှတ်ထားပြီးပြင်းပြင်းထန်ထန်ဘုံကျဲတိုက်ခိုက်ပြီးတဲ့နောက်မှာပဲတကယ်လို့မြို့အရှိပိုင်းကသဘုံတွေထွက်ခွာပေးမယ်ဆိုရင်သူတို့အငယ်ကင်းကင်းနဲ့ထွက်သွားဖို့လမ်းပေးမယ်လို့အစိုးရစစ်တပ်ကဂီရီဘေချောင်းအစိုးရသတင်းတွေမှာဖော်ပြပါတယ်။စီးရီးယားအစိုးရနဲ့သူ့မဟာမိတ်ရုရှားတို့ကတမျိုးလုံးကိုပြန်သိမ်းပိုင်နိုင်မှုစူးစမ်းနေခြင်းမှာပဲအလက်ပိုအရှိချမ်းသဘုံတွေသိမ်းထားတဲ့နေရာကနောက်ဆုံးချန်တဲ့စီးရီးယားစစ်ရုံကြီးကိုစနေနေ့ကဒုတိယအကြိမ်မြောက်ဘုံကျဲတိုက်ခိုက်ခဲ့တာပါ။အလက်ပိုအရှိချမ်းမှာစစ်မှန်ရေးဆောင်ရှောက်မှုစနစ်ပြည့်ရွံ့နေပြီလို့ကုလသမဂ္ဂ လူသားချင်းစာနာမှုနဲ့ရေးပေါ်ကဲဆဲကူညီဆိုင်ရာလက်ထောက်တွင်းမှုချုပ်စတီဗန်အိုဘရိုင်းကတင်းင်းတွင်နေမှာပြောပါတယ်ဒီလိုဖြစ်နေတဲ့အတွက်မျိုးရင်းကအရေးပေါ်လူနာတွေတည်ထုံနိုင်မှုပြစ်ခတ်မှုတွေအ ਨੇ ဆုံးယာယီဖြစ်ဖြစ်ရပ်ပေးဖို့အ ਨੇ ဆုံး48နာရီလောက်ရပ်ပေးဖို့အွန်လိုင်းကနေကြေညာချက်ထုတ်ပြန်တောင်းဆိုလိုက်ပါတယ်
2016ဘန်ဒာနှစ်အတွက်အမေရိကန်ကလက်ခံမှုရထားတဲ့ဒုက္ခသည်အရေးအတွက်မပြေခင်လေးတွေမှာပဲသတ်မှတ်ကာလပြည့်သွားပါတယ်။ဒုက္ခသည်တွေကိုလက်ခံရေးနဲ့ဆိုင်တဲ့မူဝါဒတွေအတွက်နိုင်ငံရေးရအခြေတည်ညှင်းခုံတင်ပြီးတဲ့နောက်မူလကလက်ခံမှုရထားတဲ့ဒုက္ခသည်ဥယျာဉ် 8,000 ခွဲပြည့်ဖို့9ရောက်လို့မှာပဲသတ်မှတ်ထားတဲ့12လကာလပြည့်သွားခဲ့တာပါ။2016ဘန်ဒာနှစ်အဆုံးနဲ့2019ဘန်ဒာနှစ်တစ်မဆခင်ကာလဖြစ်တဲ့အောက်တိုဘာလ1ရက်ညတကောင်အထိနိုင်ငံခြားရေးဌာနကထုတ်ပြန်တဲ့စီးရင်အရနှစ်စဉ်ဒုက္ခသည်ဘယ်နှဦးကိုအမေရိကန်ကလက်ခံမဲဆိုတဲ့သမ္မတကစတင်သတ်မှတ်ခဲ့တဲ့24နှစ်တာကာလအတွင်း2016ဘန်ဒာနှစ်မှာရောက်လာခဲ့တဲ့ဒုက္ခသည်အရေးအတွက်ဟာသတ်မှတ်ဥယျာဉ်နဲ့အနီးဆက်ဆုံးဖြစ်ပါတယ်။အမေရိကန်ကိုရောက်လာကြတဲ့ဒုက္ခသည်တွေရဲ့မြန်မာနဲ့ကွန်ဂိုနိုင်ငံတို့ကအများဆုံးဖြစ်တယ်လို့ဆိုပါတယ်။အမေရိကန်နိုင်ငံခြားရေးဝန်ကြီးဌာနလက်အောက်မှာရှိတဲ့ဒုက္ခသည်စီးစီးရေးဌာနရဲ့ကိန်းဂဏန်းတွေအရ2015ခုနှစ်အောက်တိုဘာလ1ရက်နေ့ကနေ2016စက်တင်ဘာလ15ရက်နေ့အထိအမေရိကန်ပြည်ထောင်စုကိုရောက်လာပြီးအခြေချကြတဲ့မြန်မာဒုက္ခသည်ဥယျာဉ်ဟာ 11,902 ဦးရှိတယ်လို့ဆိုပါတယ်။အမေရိကန်နိုင်ငံကိုလာရောက်အခြေချနေထိုင်ခဲ့တဲ့ဒုက္ခသည်တွေထဲမှာစီးရီးယားနိုင်ငံကရောက်လာသူတွေလည်းအများအပြားပါဝင်ပါတယ်။စီးရီးယားနိုင်ငံအတွင်းဖြစ်ပေါ်နေတဲ့ပြည်တွင်းစစ်နဲ့ IS Islamic စစ်သွေးကြွတွေရဲ့ရန်ကနေထွက်ပြေးလာကြတဲ့ဒုက္ခသည်တပေါင်းကိုလက်ခံမယ်လို့အမေရိကန်အစိုးရကတရားဝင်ကြေညာပြီးလက်ခံခဲ့တာမှာ2016ဘန်ဒာနှစ်အတွင်းရောက်လာတဲ့စီးရီးယားဒုက္ခသည်ဥယျာဉ်ဟာ 12,500 ရှိတယ်လို့ဆိုပါတယ်ရှင်။
UAV ဝိကန်တန်ရဲ့မနက်ဖက်မြန်မာဘာသာစီစဉ်တွေကိုမနေ့6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 kHz 932ကလိုင်းဒိုမီတာ40 kHz 4433ကလိုင်းဒိုမီတာ48 kHz 6185နဲ့ဒုတိယနာရီဝတ်မှာလိုင်းလက်မီတာ190 kHz 1509တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင်
VOA American တန်ကမနက်ခင်းသတင်းတွေကိုဆက်လက်ကြေညာနေပါတယ်။ရာသီဥတုပြောင်းလဲမှုဆိုင်ရာကမ္ဘာတဝန်းကျိုးပန်းဆောင်ရွက်နေမှုတွေမှာပေါ်မှုတိုးမြင့်တဲ့အနေနဲ့ကမ္ဘာပေါ်ကဖန်လုံရင်ဓာတ်ငွေတက်ပြအများဆုံးထုတ်လွှင့်နေတဲ့အိန္ဒိယနိုင်ငံက Paris သဘောတူစာချုပ်ကိုတနင်္ဂနွေနေ့မှာလက်မှတ်ရေးထိုးလိုက်ပြီးဖြစ်ပါတယ်။အခုလိုအိန္ဒိယနိုင်ငံကတရားဝင်သဘောတူညီချက်ကြောင့်လက်မှတ်ရေးထိုးလိုက်တာဟာဒီသဘောတူညီချက်ကိုအားဖြင့်ဆောင်ရွက်နိုင်မှုပိုနီးစပ်လာတာပါ။ကမ္ဘာပေါ်ကဖန်လုံရင်ဓာတ်ငွေထုတ်လွှင့်မှုပမာဏအားလုံးရဲ့55ရာခိုင်နှုန်းထုတ်လွှင့်နေတဲ့နိုင်ငံပေါင်း55နိုင်ငံရဲ့သဘောတူညီမှုရမှဒီသဘောတူညီချက်ကိုအားဖြင့်ဆောင်ရွက်နိုင်မှာဖြစ်ပါတယ်။အိန္ဒိယနိုင်ငံကလက်မှတ်ရေးထိုးလိုက်တာကြောင့်အခုဆိုရင်နိုင်ငံပေါင်း62နိုင်ငံရှိသွားပြီဖြစ်ပြီးကမ္ဘာဖန်လုံရင်ဓာတ်ငွေထုတ်လွှင့်နေတဲ့နိုင်ငံပေါင်းထက်ဝက်ကျော်ကသဘောတူလာပြီဖြစ်ပါတယ်။ American ပြည်ထောင်စုနဲ့တရုတ်နိုင်ငံတွေကပြီးခဲ့တဲ့လကပဲလက်မှတ်ရေးထိုးခဲ့ကြတာဖြစ်ပြီး EU ဥရောပသမဂ္ဂကတော့ရှေ့သတင်းပတ်ထင်မှာပဲလက်မှတ်ရေးထိုးမယ်လို့ပြောကြားခဲ့ပါတယ်။ Paris သဘောတူညီချက်ကကမ္ဘာကြီးပူနွေးလာမှုကိုဆက်မှုခက်မတိုင်ခင်အပူချိန်ထက်2 degree Celsius အောက်လျော့ကျစေဖို့ရည်ရွယ်တာပါ။ဒီလိုလုံနိုင်မှုကမ္ဘာတဝန်းရုပ်ကျင်းလောင်စာရေနံကိုပဲမိခိုးမနေရအောင်လုပ်ကြရမှာဖြစ်ပါတယ်။2030မှာနိုင်ငံတွင်းစွန့်ရလိုအပ်ချက်အားလုံးရဲ့40ရာခိုင်နှုန်းကိုပြန်လည်ပြင်းပြစွန့်ရကနေထပ်ယူနိုင်မှုအိန္ဒိယနိုင်ငံကစီမံကိန်းချထားပါတယ်။
အီသီယိုးပီးယားနိုင်ငံအော်ရီမီယိုရက်မှာတနင်္ဂနွေနေ့ကဘာသာရေးပွဲတစ်ခုအတွင်းအစိုးရစန့်ကျင်ရေးစင်တာပြသူတွေကိုလူစုခွဲဖို့ရက်တပ်ဖွဲ့ဝင်တွေကမျက်ရည်ရိုးဘုံတွေသတိပေးတနက်ပစ်ဖောက်တာတွေလုပ်ခဲ့ပြီးလူ52ဦးသေဆုံးခဲ့တဲ့အကြောင်းတနင်္ဂနွေနေ့နှောင်းပိုင်းမှာဒေသခံအရာရှိတွေကပြောပါတယ်။လူအုပ်ကြီးဟာမျက်ရည်ရိုးဘုံတွေကြောင့်အကြောက်လွန်ပြီးတော့ခြေဦးတဲရာကိုလည်းပြေးခဲ့ကြပါတယ်။မိုးရာသီအကုန်မှာဒီပွဲတော်ကိုကျင်းပလေရှိတဲ့အော်ရိုမိုလူမျိုးနယ်စုတွေရဲ့ဘာသာရေးပွဲတော်ကာလမှာဖြစ်ခဲ့တဲ့ဝရုံးသုံးကအခြေအနေကြောင့်အများပြားဒဏ်ရာရခဲ့တယ်လို့အစိုးရကကြေညာထားပါတယ်။အော်ရီချာပွဲတော်ဟာအဒစ်အဘဘာတောင်ပိုင်းကီလိုမီတာ40အကွာမှာရှိတဲ့ဘီရှီတိုဆာဟာဟာဆာဒီရေကန်မှာထောင်ပေါင်းများစွာသောလူတွေစုဝေးပြီးဖျားသခင်ရဲ့ဂုံကျေးဇူးတော်ကိုချီးမွမ်းတဲ့ပွဲဖြစ်ပါတယ်။လူအုပ်ထက်ကတချို့လူတွေဟာသဘုံအဖွဲ့တစ်ခုရဲ့အလံတွေကိုဝှေ့ယမ်းပြီးငါတို့ကလွတ်လပ်မှုကိုလိုတယ်။ငါတို့တရားမျှတမှုလိုအပ်တယ်လို့ကြွေးကြော်ခဲ့ကြပါတယ်
။မြောက်ကိုရီးယားနိုင်ငံမှာတိုင်ဖုန်းပုံတိုင်းချရောက်ပြီးရေကြီးရေရှမ်းမှုဒဏ်ကြောင့်ဥယျာဉ်ရွှေ့ပြောင်းခဲ့သူထောင်ပေါင်းများစွာအတွက်အကူအညီတွေပို့ပြီးလိုအပ်နေတယ်လို့ချက်ချင်းကြီးရရှိတွေကပြောပါတယ်။ရေကြီးတဲ့ဒဏ်ခံခဲ့ရတာတက်လာပြည့်ချင်းတိအကူအညီတွေလိုအပ်ဆဲဖြစ်ပြီးပြင်းထန်တဲ့ဆောင်းမရောက်ခင်အကူအညီတွေပေးဖို့အတွက်ပြောကြားခင်နေတာပါ။အောက်ကလကုံမှာတိုက်ဖုန်းပုံတိုင်းဝင်ရောက်တိုက်ခတ်ခဲ့တဲ့အတွက်ဝင်းလန်ခေါင်ဖျားဒေတာမှာရေးကြည့်ပြီးလူပေါင်း9000လောက်အိုးမဲ့အိမ်မဲ့ဖြစ်နေကြတာပါ။
က ကယ်လီဖိုးနီးယားပြည်နယ်တောင်ပိုင်းမှာနေထိုင်သူတွေအနေနဲ့ငလျင်ကြီးတစ်ခုလှုပ်လာနိုင်တဲ့အလားအလာတွေတိုးလာနေတာကြောင့်လာမယ့်အင်္ဂါနေ့အထိအထူးသတိဝရိယရှိရှိနဲ့နေကြဖို့တာဝန်ရှိသူတွေကတိုက်တွန်းထားပါတယ်။မိုင်800ရှည်လျားတဲ့ San Andreas ပြတ်ရွှေ့ကျောပေါ်မှာရှိနေတဲ့ Salton ပင်လယ်အောက်ခြေရင်းနှက်ပိုင်းကနေငလျင်အငယ်စားတွေဇက်တိုက်လှုပ်နေတာကြောင့်အုပ်ချုပ်ရေးမှူးရုံးရဲ့အရေးပေါ်ဌာနကနေဒီသတိပေးချက်ကိုထုတ်ပြန်ခဲ့တာဖြစ်ကြောင်း The Orange County Register သတင်းဌာနမှမစနေနေ့ကဖော်ပြထားပါတယ်။ဒီလိုသတိပေးချက်မျိုးဟာပုံမှန်အဖြစ်တစ်နှစ်မှာတစ်ချိန်ကနေနှစ်ချိန်အထိထုတ်ပြန်လေရှိကြောင်းအုပ်ချုပ်ရေးမှူးအရေးပေါ်ဌာနရဲ့အရေးပေါ်ကာလနဲ့လူမှုဆက်ဆံရေးဆိုင်ရာလက်ထောက်ညွှန်ကြားရေးမှူးကပြောပါတယ်ရှင
်။ဒါကတော့ထိတ်တန့်ရောက်သတင်းတွေကိုဒေါက်ခင်မျိုးတဲ့နဲ့မက်ခွန်ယူလို့ပြောပြသွားကြတာဖြစ်ပါတယ်။အခုရင်ဆုံးတော့မြန်မာနိုင်ငံအရှိမြောက်ပိုင်းကတိုက်ပွဲတွေအကြောင်းသတင်းလွှာကိုအရင်တင်ပြပေးပါမယ်။ရှမ်းပြည်မြောက်ပိုင်းနဲ့ကချင်ပြည်နယ်အနှံ့အပြားမှာတိုက်ပွဲတွေပြင်းထန်ထန်ဖြစ်နေပြီးတော့မြန်မာစစ်တပ်ဘက်ကလက်နက်ကြီးတွေနဲ့ပစ်ခတ်တိုက်ခိုက်မှုကြောင့်နှစ်နှစ်အရွယ်ကချင်ကလေးငယ်တို့အသေဆုံးခဲ့ရတယ်လို့အရသားတချို့လည်းထိခိုက်ဒဏ်ရာရခဲ့ပါတယ်။ဒီထိုးစစ်တွေကိုကြည့်မယ်ဆိုရင်မြန်မာစစ်တပ်ဘက်က27ရာစုပင်လုံးဆိုတာအလိုမရှိဘူး။စစ်မှန်တဲ့ Federal ပြည်ထောင်စုတီထောင်ရေးကိုမလိုလားဘူးဆိုတဲ့သဘောပြတ်တာနေတာဖြစ်တဲ့အကြောင်းပြည်ပရောက်ကချင်တိုင်းရင်းသားတွေကပြောပါတယ်အကြောင်းစုံကိုမတ်အင်ဂျင်နီယာပြောပြပေးပါလိမ့်မယ်ခင
်ဗျာ။ရှမ်းပြည်မြောက်ပိုင်းမုံကိုမြို့နယ်ကကျေးရွာတစ်ခုမှာမြန်မာစစ်တပ်ရဲ့လက်နက်ကြီးကြားအမှုကြောင့်နှစ်နှစ်အရွယ်မိန်းကလေးတဦးအော်တိုဘာလာတရက်နေ့ကတိုက်ဆုံခဲ့ရတဲ့ဖြစ်ရပ်ကိုကချင်မဟာမိတ်အဖွဲ့ရဲ့ဥက္ကဋ္ဌဂမ်ဆန်းကအခုလိုပြောပြပါဗျ
။အော်တိုဘာတရက်နေ့မှာဆိုမနေ့6နိုင်နဲ့6နိုင်ခွဲလောက်မှာကျွန်တော်ပြောတဲ့ပူပေါင်းရွာပေါ့နော်ပူပေါင်းရွာဆိုတာဒီမုံကိုမှာရှိပါတယ်။အခုကျွန်တော်ရဲ့ဒီသစ်တော်ဥက္ကဋ္ဌဖြစ်တဲ့ဦးတီခွင့်မြတ်ရဲ့ဇာတိပေါ့နော်အဲမှာရွာကိုအမြောက်နဲ့ပြစ်တာဖြစ်ပါတယ်။အဲ6ချိန်ပြစ်တယ်အိုးအရတားချီအကလေး3ဦးချိခိုက်တန်ရာရတယ်နောက်မှရှိမှာဆေးဟိုမှာကလေးအတက်နှစ်နှစ်အကျွယ်တည်ဆုံသွားပါတယ
်အခုလိုမြန်မာစစ်တပ်နဲ့တိုက်ပွဲတွေပြင်းထန်နေတဲ့အပေါ်မှာဂမ်ဆန်းရဲ့တုံသက်ချက်ကတော
့ငင်းချင်းရင်းမလို့ချင်လို့ပါငင်းချင်းရင်းကသူဦးတယောက်တစ်ဖက်စီအဖွဲ့စီတစ်ခုအတွက်အကျိုးမပြုလို့သူငင်းချင်းရင်းမလို့ချင်လို့ပဲဒီလိုတိုက်ရတာပါအဲ့ဒါသူတို့ပြောနေတဲ့ဟာကဒီမြို့ယွာရီလမ်းပေါ်မှာအခုကောက်တာတို့ဘာလို့ရှိရလို့ပြောပေမဲ့ဒီဟာလမ်းနဲ့အင်မတန်ကိုဝေးတဲ့နေရာတွေပါအဲဆိုတော့ဒီဟာကတော့နောက်ဆုံးကတော့27ရာစုပင်လုံးဆိုရဲဟာမလို့ချင်ဘူးနောက်ဖက်ဒရယ်ပြည်ထောင်စုဆိုတော့တကယ်ကိုအကုန်လုံးစစ်မှန်တဲ့ဖက်ဒရယ်ပြည်ထောင်စုစစ်မှန်တဲ့ဖက်ဒရယ်စစ်တပ်မဖော်ဆောင်ချင်လို့ပဲဒီလိုလိုက်တိုက်နေရတယ်လို့ကျွန်တော်မြင်ပါတယ
်ဒီအတော်တွင်ရှမ်းပြည်အရှေ့ပိုင်းအခြေဆိုင်မဟာမိတ်တိုင်းနာလက်နက်ကိုင်နှစ်ဖွဲ့ဖြစ်တဲ့ဝါပြည်သွေးစည်းညီညွတ်ရေး UWSA နဲ့မိုင်းလာ NDAA နှစ်ဖက်ကြားမှာစီးရဲတင့်မာမှုတွေဖြစ်နေပါတယ်။အကြောင်းရင်းကိုရှင်းရှင်းလင်းလင်းမသိရသေးပေမဲ့ UWSA တပ်အင်အား600ကျော်ကတန်ချက်ကာကား5စီးနဲ့မိုင်းလာအခြေစိုက်စခန်းတစ်ခုကိုစက်တင်ဘာလ28ရက်နေ့ကဝင်ရောက်သိမ်းပိုက်ခဲ့တယ်လို့ကြားသိရကြောင်းအခြေအနေတွေကိုစောင့်ကြည့်လေ့လာနေတဲ့ရှမ်းတန်တော်စင်သတင်းစင်ကိုတီထောင်သူဥခွန်ဆိုင်က VOE ကိုပြောပါတယ
်။မိုင်းလာကနေတင်းတောင်ကြားရမှာရှိတယ်။တာပင်းကတို့သိနော်ကတာပင်းကတို့သိဆိုတာတော့ဒီမမတမတော်ပဲသာရှိကြပါနော်အဲ့ဒါကြော်တော့လိမ့်ရှင်ကမင်္ဂလာနေနေစ်အဲ့နန်းနန်းလာနေမှာမင်းမရှိတယ်အာတောင်ပေါ်တက်သခန်းနှစ်ခုနဲ့နောက်ပြီးမှဒီကားဒိတ်ကိုသူတို့သိလိုက်တယ်ပေါ့နော်အဲ့ဒီမှာဒီတိုင်ရင်ဆန်ငါဆိုတာစောင့်ထားလိုက်တယ်ဒီလူက150တယောက်အဲ့အင်းအတရားငါတရားကိုသူတို့လည်းအဲ့ဒီမှာလည်းဖိန်သိမ်းထားတယ်ပေါ့နော်အဲ့ဒီတရင်ကိုထွက်လာပါနော
်အဲ့ဒီမဟာမိတ်နှစ်ဖွဲ့ကြားမှာအဓိကဟိုဖြစ်ရတဲ့အကြောင်းရင်းကိုအမျိုးမျိုးခမန်းနေကြတဲ့အဲမှာဟိုအနည်းဆက်ဆုံးပေါ့နော်ဘယ်ဟာများဖြစ်နိုင်ခြင်းရှိမလဲရှင
်ဖြစ်နိုင်ခြင်းရှိတာတော့ဒီတစ်ခါကတော့ဒီဘာကသူက MC လက်မှတ်မထိုးဘူးအာဒီဟိုသူတို့မဟာမိတ်တွေအကုန်လုံးလက်မှတ်မထိုးဘူးပေါ့ဗျာအာနဗရမန်ဒီမြင်းချင်းကိစ္စမှာပူပေါင်းပါဝင်မှုကလည်းနေရနော်ဒီတော့လည်းပဲဒီမင်္ဂလာအနေနဲ့ကတော့ဒီဘက်ဒီမင်္ဂလာကိုကိုယ်ပိုင်အုပ်ချုပ်ရေးဒေသအဖြစ်အတိမတ်ပြုလို့သူကရယူခြင်းလေဒါကြောင့်မလို့လည်းဒီအစိုးရနဲ့အာဆက်ဆံမှုကလည်းတော်တော်ကြီးကိုနီးကကဆက်ဆံမှုရှိတယ်အဲ့ဒါကြောင့်မလို့ဒီကိစ္စနဲ့ပတ်သက်ပြီးမှဒီဘဝကမကြည့်နိုင်လို့လို့ဒီဆိုလေအဲ့ဒီပုံစံမျိုးဖြစ်ပါတယ်ဒီတမရောဘက်က channel meji de khajara tam robe kala di tisa na patatro ma di wa tet san san de ma si de wa tet san yi ya si de ni ba re de da ba tet da le ha sa ma ni ba wu yi da ha channel sit le jin khan lou da ba de sit ji ne yi le jin na wo game of ya da mo exercise wa a lou da ke ba de le lou be jo
Now, some of the new year, UWSA, Baka, Ting Ting Tare, Myla, NDAA, Tapoe, Tia, Nase, Ulongu, Yanlo, Bilabi, Sakanrigani, Sokwa, Bo, the Deep Bitabime, NDAA, Bakaro, the Zondia, Dongyan, Jim, Mishidi Bawishi.
Proshmaka. နှစ်သက်တရာစုပင်လုံးပြောင်းစုညီညာရေးညီလာခံပထမကြော့စီဝေတွေပြီးဆုံးလာတဲ့လာပိုင်းအတွက်မှာပဲကချင်ပြည်နယ်ရှမ်းပြည်နယ်နဲ့ကရင်ပြည်နယ်ဘက်တွေမှာပြစ်ခတ်မှုတွေစီးထိတိုက်မှုတွေကြုံလာနေရပါတယ်အစိုးရတည်းရဲ့ညီညာရေးမှုအစီအစဉ်ရဆိုရင်တော့မကြာခင်မှာမြို့သားအဆင့်ငွေဆွေးနွေးပွဲတွေစတင်မှုရှိတယ်လို့ပဲ NCA တက်တန်ကလုံးပြစ်ခတ်ရစေးရေးကိုလည်းလက်မှတ်ထိုးကြဖို့တိုင်းသာလက်နက်ကင်တွေဖိအားကြုံနေရပါတယ်အခုပြန်ပြီးတော့ဖြစ်လာတဲ့ဒီစစ်ပွဲတွေဟာဒီအတွက်စီးရေးဖိအားလားတမမဟုတ်အခြားမတော်စတီးတွေ့မှုတွေလားဆိုတာဆန်းဆက်စရာဖြစ်လာပါတယ်လာမယ့်အင်္ဂါနေ့ညပိုင်းဒိုင်းအလီလိုက်အစီအစဉ်မှာဆွေးနွေးကြဖို့ရှိပါတယ်ပါဝင်ဆွေးနွေးမြင်းမြတ်လို့လည်းတော်တော်ရှင်တွေ
မြန်မာနိုင်ငံသားဒုက္ခသည်တွေကုသဘောနဲ့ကိုနေရပြန်ကြဖို့အတွက်ဆိုရင်အစိုးရအနေနဲ့ဒီမိုကရေစီရေးရာဆွေးနွေးကံကိုတင်ဆက်ပေးပါမယ် Myanmar nengan da dukha dari kutubo ne ku niye piyan jabu utwe suyin asoya ni ne ubre ya lu ade si se ne lop bebo lu ade lu Myanmar American Anten BACI ye mu zong nyon jaye mu pite Eliza Vanney ga piyo su lai pare kuzo wen lenga Eliza Vanney ne dwe su mi miyan thara gu kutubo dwe ten se lai pare kumya
Eliza, a cool view, the labyrinth of Tissom in your period of Jesuit Maracana.
Okay, so let's Jesuit Mara.
Okay. From our zone, the Go Sly Eliza, the Yamanang and Malaysia keys in Togare Kesalu, which are in Major Mara. So Malaysia keys in Ozon Taranga, the Malaysia Mayoni Jare, Yamananga, or Bono, Dokate. To the pinchin, Diana, let me I see a Luchaba, so through net Tissom get a
အချင်းလေးကိုပြောပြပါအောင်ဟုတ်ကဲ့အခုကျွန်တော်တို့ကိုလာလမ်ပူမလေးရှားမှာဆလုရှင်တိုင်းရင်းသားမြန်မာပြည်လာတဲ့တိုင်းရင်းသားအားလုံးနဲ့မြန်မာအပေါင်းဝင်ခုနှစ်သိန်းလောက်ရှိနေတယ်အဲ့မှာ၃သိန်းလောက်ကဒုက္ခသည်တို့ဟာနဲ့တို့ဒုက္ခသည်လို့သတ်မှတ်ထားတဲ့လူတွေဖြစ်ပါတယ်ချင်းတိုင်းရင်းသားဟာဆလုရှင်၅တောင်းလောက်ရှိပြီးတော့မှရခိုင်ဆလုရှင်၄တောင်းလောက်ရှိတယ် အဲ့မှာအခုလောလောဆယ်အခြေအနေကနည်းနည်းစိုးနေတဲ့အခြေအနေမျိုးရှိတယ်သူတို့ကလည်းပုံမှန်ဒုက္ခသည်မဟုတ်ဘူးသူတို့နေလို့နိုင်ငံပြန်သွားပါဆိုပေမှာပြောနေတဲ့အခြေအနေမျိုးဖြစ်တာပြီးတော့မှအခုလက်ရှိမှာဟုတ်ကဲ့ပြီးတော့တစ်ဖက်ကနေ သွားနိုင်တဲ့အခြေအနေမျိုးရှိသလားမရှိဘူးလားဆိုတော့ကျွန်တော်ကြည့်ဖို့လိုအပ်တာ option 3ခုရှိတယ် voluntary repatriation လို့ခေါ်တဲ့ကိုယ်နိုင်ငံကိုကိုယ်ဘာသာကိုယ်ကနေဆုတ်ဖြတ်ပြီးတော့မှပြန်သွားရမယ်
constitutional reform legal arrangement Obama amaka cha mishi beyu aku 21st century bilan conference ane win pi raw ma constitution nangaro phwesi pu chi ka upare yo pyin ne solution yin ehde pyin ne naw pai ma taung ma ဒီတိုင်းသားလူနေစုတဲ့ဘာသာလူနေစုတဲ့အကုန်လုံးကိုအမတ်ခံတဲ့ legal arrangement ပူဇော်မျိုးရှိနေဖို့အလုပ်လုပ်နေဖို့လိုအပ်တယ်လို့ကျွန်တော်မြင်တယ်။အဲ့ဒီရောက်ဖို့ရကကျွန်တော်ဘယ်လောက်ကြာမလဲဆိုတော့ကျွန်တော်မသိသေးဘူး။ပြီးတော့မှဒီ local integration ကိုကျွန်တော်ပြန်ကြည့်မယ်ဆိုလို့ရှိရင်မလေးအစိုးရနေပြီးတော့မှဒီlocal integration တို့တို့ခွင့်ပြုဒီ encourage တို့တို့မပေးဘူးအားမပေးဘူးအဲ့တော့ကြာတာတခုပဲရှိတယ်ထား control resettlement ဒီ long term ရရှိအတွက်တို့ကာကွယ်ပေးတဲ့နှီးလာမယ်ကြာနေလို့ကျွန်တော်မြင်တယ
်တတိယနိုင်ငံကိုသွားဖို့ပေါ့
ဟုတ်ကဲ့တတိယနိုင်ငံဆက်သွားနေဖို့အထူးတစ်ဖြစ်ဒီ UNHCR နဲ့ register လုပ်ပြီးသားတဲ့ဒုက္ခတဲ့လေအတွက်အဲ့ဒါပဲဖြစ်ဖြစ်တယ်လို့ကျွန်တော်တုတ်တမ်းနေတယ်ဟုတ်ကဲ့
ဟုတ်ကဲ့ဆိုတော့ကိုကြီးလိုက်စားပြောတော့စုစုပေါင်းမြန်မာနိုင်ငံကလာတဲ့လူတိုင်းရင်းသားတွေရောမြန်မာတွေရောအကုန်လုံးစုစုပေါင်းက9သိန်းလောက်ရှိတယ်ပြောတယ
်
ဆိုတော့အဲ့9သိန်းလောက်ထဲမှာကောဟို UNHCR ကနေပြီးတော့ဒုက္ခသည်ယုံကနေပြီးတော့အတိမတ်ပြုထားတဲ့ဒုက္ခသည်အဖြစ်အတိမတ်ပြုထားတဲ့သူကဘယ်လောက်လောက်ရှိတော့
အဲ့မှာခမချေရပြောတော့9သိန်းလောက်အတိမတ်ပြုထားတယ်လို့ကျွန်တော်သိရတယ
်ကိုဟိုဆလိုက်အလိုက်စားတော့ကမလေးရှားမှာရှိနေတော့ကလည်းဟုတ်ကဲ့ကုလသမဂ္ဂကတာဝန်ရှိဒုက္ခသည်ယုံကတာဝန်ရှိတဲ့သူနဲ့တွေ့ခဲ့တယ်လို့ပြောတယ်
ဟုတ်ကဲ့
ဆိုတော့သူတို့နဲ့တွေ့တဲ့အခါတုန်းကောသူတို့ရဲ့သဘောထားဘယ်လိုရှိသလဲဆိုလိုချင်တာကတော့ဒီလူတွေဟိုစောစောကိုအီလိုက်ဇာပြောတဲ့ဒီရွေးချယ်စရာနီး၃လမ်းထဲကဘယ်လမ်းကိုသူတို့ကပို့ပြီးတော့ဖြစ်စေခြင်းသလဲပြီးတော့တုန်းကဒုက္ခသည်ယုံကနေပြီ
းဟုတ်ကဲ့သူတို့ကတော့ဒီ၃မျိုးစလို့၃ခုစလို့သူတို့ဆက်ပြီးမှစဉ်းစားနေတဲ့ပုံစံမျိုးဖြစ်တယ်ပရမဆုအနေနဲ့သူတို့ကဟိုပြီးခဲ့တဲ့အစိုးရနဲ့တဘောတူငယ်ချက်ရတော့ဟာကမာတော်မှာသူတို့တွားပြီးတော့မှရုံသွားဖွေရသေးတယ်။အဲ့မှာပြန်လာမဲ့လူတွေကိုနေရပြန်လဲချက်ထားနိုင်ရေးအတွက်သူတို့လှုပ်တာဖြစ်တယ်။ဒါမဲ့၃နှစ်အတွင်းမှာကျွန်တော်ကြည့်မယ်ဆိုလို့ရှိရင်တယောက်ပဲပြန်သွားတာကျွန်တော်တွေ့ရတယ်။အဲ့ဒါအားပါလဲဆိုလို့ရှိရင်အခုနကျွန်တော်ပြောသွားသလိုပဲတော့ပြန်သွားမယ်ဆိုလို့ရှိရင်၃ခုရှိရမယ် criteria ၃ခုကျွန်တော်တို့အတိတ်တကြတည်းမှာကြက်ကြမမှရှိနေမှာပဲသူတို့ပြန်သွားလို့ရတယ်လို့ကျွန်တော်တို့မြင်တယ်ပထမကအဲ့လို legal arrangement ဒုတိယကဒီစာဝတ်နေရေးအကုန်လုံးအဆင်ပြေနေရပြန်လဲချက်ထားရေးပေါ့လေအဲ့ဒါအဆင်ပြေဖို့လိုတယ်ဒုတိယတတရအရေးကြီးဆုံးအနေနဲ့ကဒီသူတို့ဒုက္ခတွေကိုကိုယ်တိုင်ကနေပြီးတော့မှကျွန်တော်ပြန်သွားခြင်းနဲ့ကျွန်မပြန်သွားခြင်းနဲ့ဆိုပြီးမှသူတို့ကိုထူကိုထကိုရဲ့ကိုတဘောနဲ့ကိုဆုတ်ဖြတ်ချက်နဲ့ပြသွားမှာပဲသူတို့ဆုတ်ဖြတ်မှာပဲရတာဆိုတော့အဲ့ဒီ၃မျိုးစလုံးဒီမဖြစ်ဘူးဆိုလို့ရှိရင်ဒီ voluntary repatriation ဆိုတာမအောင်မြင်နိုင်ဘူးလို့ကျွန်တော်တို့မြင်တယ်ပြီးတော့ local integration လည်းသူတို့ကြိုးစားပါတယ်ဒီပညာရေးကအစားအလုံးမှဝင်ပြီးတော့မှအလုံးခွင့်မှလုံနိုင်ဖို့ရကအစားသူတို့ကြိုးစားနေခဲ့ပါတယ်ဒါပေမဲ့လို့တိတ်ပြီးတော့မအောင်မြင်ဘူးလို့ကျွန်တော်တို့သုတ်တတ်တယ်ဘာလို့ဆိုတော့ဒုက္ခတဲ့တွေကိုယ်တိုင်ကအဲ့ဒါကစိတ်ဝင်စားမှုမရှိဘူးပြီးတော့မှမလေးရှားဆိုးရကလည်းဒီ legally တည်ယုံဝင်တဲ့အလုံးလုတ်ပိုင်ခွေဖြစ်အောင်ကိုသူတို့မလုပေးနိုင်ခဲ့ဘူးဒီနေ့အထိအဲ့တော့သူတို့ကကြိုးစားနေဆက်ဖြစ်တယ်ထာကန်ထရူဆယ်မက်တတရားနိုင်ငံကိုပို့ဖို့ရလဲသူတို့ဆက်ပြီးမှလှုပ်ဆောင်နေတာကျွန်တော်တွေ့ရတယ်ကျွန်တော်တို့အခုကျွန်တော်ဘာလုပ်ရမလဲဒီဟာပြတ်မိခွန်မိစရာဖြစ်တယ်ဘယ်သူကဘာလုပ်ရမလဲဆိုတော့ကျွန်တော်တို့ရဲ့ recommendation ကတော့ဒီ UNHCR လက်ပတ်ဒီ stakeholders အနေနဲ့အကုန်လုံးပေါင်းပြီးတော့မှဖြေရှာဖို့ပြီးတော့မှမလေးရှားအစိုးရအနေနဲ့ပြီးတော့မှဆုအနေနဲ့ဒီဒုက္ခတဲ့တဲ့ရဲ့immediate ချက်ချင်းလင်းနေသူတို့ပြဿနာ security နဲ့သူတို့ရဲ့protection အတွက်ကိုအရေးကြီးနေတာကျွန်တော်တွေ့ရှိရတယ်။အဲ့ဒီအတွက်သူတို့အဖခါနဲ့ဒီပြပူးခံတဲ့လူတွေလည်းရှိတယ်ပြီးတော့မှပဋိအကျင့်ခံတဲ့လူတွေလည်းရှိတယ်အဲပြီးတော့သူတို့ပတ်စံရှိတဲ့များအကုန်လုံးအနိုင်ကျင့်ပြီးတော့မှအသိခံတဲ့လူတွေလည်းရှိတယ်တော်တော်များများအဲ့ဒါဖြစ်ပြနေတဲ့အရာဖြစ်တယ်
โอเคมาเลเซียအစိုးရရဲ့သဘောထားကဘာလို့ရှိလဲဆိုတော့တကယ်လို့ဒီသူတို့ရွေးချယ်စရာနီလာ၃ခုစလုံးဘယ်ဟာပဲအကောင့်ထဲပေါ့เนาะမလေးရှားအစိုးရကောဒီကုလသမဂ္ဂဒုက္ခသည်များဆန်ရမဟာမင်းကြီးယုံကရောသူတို့ရဲ့ပူပေါင်းပါဝင်မှုတွေကလိုတာပေါ့ဒုက္ခသည်တွေရဲ့ဆန္ဒရှိအောင်တော့သူတို့ကနေပြီးတော့မကူညီဘူးမပံ့ဘူးဆိုကြပါသူဥပမာတတိယနိုင်ငံကိုသွားမယ်ဆိုရင်လဲမလေးရှားအစိုးရရဲ့အကူအညီမပါရင်သူတို့ထွက်လို့ရမှာမဟုတ်ဘူးလေသူကမထွက်နဲ့ဆိုပြီးတော့တားထားရင်လဲတိုင်းထိုင်နေရမှာဟုတ်တယ်မလားဆိုတော့ သူတို့ရဲ့သဘောထားကဘယ်လိုရှိ
မလေးရှားအစိုးရအချင်းချုပ်ပြောင်းမယ်ဆိုလို့ရှိတော့သူတို့ကတော့ကိုယ်နိုင်ငံကိုပြန်သွားတမလို့ရှိရင်တတိယနိုင်ငံအမြဲသွားအဲ့ဒါသူတို့ရဲ့ policy ပါဒါမဲ့အခုလုံးလုံးဆယ်ပါဖြစ်နေလဲဆိုလို့ရှိရင်ဒီတတိယနိုင်ငံသွားဖို့ရကအခုလုံးလုံးဆယ်အထိတော့ဆက်သွားနေပါတယ်နောက်မှလည်းဆက်သွားဖို့ကျွန်တော်တို့ recommendation လုပ်နေတယ်ဒါမဲ့လို့မြန်မာနိုင်ငံကိုပြန်လာလို့ရပြီသူတို့ဒုက္ခတယ်မဟုတ်တော့ဘူးဆိုတော့မြန်မာအစိုးရကနေပြီးတော့မှမလေးရှားအစိုးရနဲ့ UN ကို request လုပ်ထားတဲ့ပုံစံမျိုးကျွန်တော်တို့တွေ့ရှိရတယ်။အဲ့တော့တကယ်ခံနေတဲ့လူတွေကဒုက္ခတွေဖြစ်နေတယ်။သူတို့ပြန်သွားရခုပဲမှသွားနေရမလဲ။သူတို့အိမ်နည်းနည်းဘာမှမရှိတော့ဘူး။ထွက်သွားတာလည်းသူတို့ကြာပြီတချို့တွေက10နှစ်လောက်ရှိပြီ20နှစ်လောက်ရှိပြီ။သူတို့မေတ္တာစုတသမင်းအတိုင်းဝိုင်းလည်းမရှိတော့ဘ
ူးအစားနဲ့ပြန်စားမှာပေါ့
အစားနဲ့ပြန်စားမှာအဲ့တော့အဲ့ဒီအစားနဲ့ပြန်စားဖို့ရာအခြေအနေအားလုံးပြန်လည်နေရချထားပေးကိုကျွန်တော်အစိုးရတာမလို့ရှိရင် UNHCR ကနေပြီးတော့မှတာဝန်ယူမှာပဲသူတို့ကပြန်သွားလို့ရတယ်သူမျိုးဖြစ်တယ
်အဲ့ဒီသဘောထားအောင်လို့ရှိဒုက္ခတွေကိုနိုင်ရဲ့သဘောထားသူဘယ်လိုဘယ်ဘက်ကိုအာတန်လဲဒီသုံးခုတွေကရွေးချယ်စရာညီလမ်းသုံးခုတွေက
ဟုတ်ကဲ့ဒုက္ခတွေကျွန်တော်တို့တွေးရှိချက်အရဆိုလို့ရှိရင်သူတို့ကတတိယနိုင်ငံကိုပဲသူတို့သွားချင်ပါတယ်အားလုံးလို့ကျွန်တော်တို့တွေးတယ်ထောင်ကနာတောက်ကနာမရှိလို့ရှိရင်ထောင်ကနာနဲ့ကျွန်တော်တွေးပါတယ်ဒီ community based organizations အနေနဲ့တွေးတယ်သူတို့မိသားစုတွေဒုက္ခတွေတောင်းချင်တယ်လည်းတွေးတယ်သူတို့ကိုမေးကြည့်တော့ပြန်သွားဖို့ရကျွန်တော်တို့မဖြစ်နိုင်ဘူးဘာမှကျွန်တော်ကြာနာမဟုတ်တော့ဘူးပြီးတော့မှလည်းသူတို့ legal security အနေနဲ့လည်းသူတို့အကုန်လုံးလုံခြုံတယ်လို့သူတို့မခံစားနိုင်သေးဘူးလို့သူတို့ပြောတယ
်ဒါဒါမဲ့ဗမာပြည်တဲ့အခြေအနေပြောင်းသွားပြီးအစိုးရလည်းကြိုးဆိုတယ်သူတို့အတွက်စောစောကိုယ်လိုက်စားပြောသလိုဒီသူတို့နေဖို့ထိုင်ဖို့အစီအစဉ်ပေးမယ်ဟိုဘောအတမွေးဝမ်းကြောင်းမှုအတွက်လုပ်ငန်းကင်ကန်းတွေပါအဆင်ပြေမယ်ဆိုရင်တော့ဒါကတော့တနည်းပေါ့သူတို့ပြန်ကောင်းပြန်မယ်ပေါ့
ဒါပေ
မဲ့လက်ရှိအနေထားမှာတော့သူတို့မပြန်ကျင်သေးဘူးတတိယနိုင်ငံသွားခြင်းနဲ့ပေါ့
ဟုတ်ကဲ့ဆိုတော့ပြန်သွားနိုင်ဖို့ရ volunteer repatriation ဖြစ်နိုင်ဖို့ရကကျွန်တော်မြန်မာဆိုရကနေပရမအစိုးရဒီ legal arrangement ကိုသူတို့လုပ်ဖို့လိုအပ်နေတယ်အဲဒီလုပ်ပြီးမှသူတို့ပြန်လာရမယ် launch out system ကိုကျွန်တော်တို့ put in place establish ကျွန်တော်လုပ်ပြီးမှအဲဒီအားနဲ့စနစ်တကျနဲ့ account ပေါ်မှာပဲဖြစ်မယ်လို့ကျွန်တော်တို့ယူဆတယ်အဲ့ဒါကျွန်တော်တို့ဒီအစိုးရကိုလည်းခုပြန်သွားတဲ့အချိန်မှာကျွန်တော်တို့တတ်နိုင်ဆုံးအဲဒီ issue ကိုအစိုးရမှာဝင်အောင်ကျွန်တော်တို့ပြောဖြစ်တယ
်ဆလိုက်အီလိုက်ဇာအခု Washington DC ကိုရောက်နေတာလည်းဒီအဲ့ဒီခီးစင်နဲ့ပတ်သက်ပြီးတော့ American နိုင်ငံသားကြီးဌာနကတာဝန်ရှိတဲ့သူတွေဒီ American လွှတ်တော်ကတာဝန်ရှိတဲ့သူတွေကိုတင်ပြဖို့သူတို့ရှိအကြံဉာဏ်ယူဖို့ရှေ့ဘယ်လိုလုပ်ကြမလဲဆိုတော့ဆွေးနေတာဆိုတော့သူ American အစိုးရဘက်ကတုံ့ပြန်ချက်ကဘယ်လိုရှိတယ်လဲဗျာဒီဟာနဲ့ပတ်သက်ပြီးတော့
အခုလိုမျိုးကျွန်တော်တို့သွားပြီးတော့မှဒီအချက်လက်တကယ်အဖြစ်ပြင်းနေတဲ့အဖြစ်ပြဖြစ်နေတဲ့အရာတွေကိုဒီ congressional offices နဲ့ဒီ state department နိုင်ငံချင်းဝန်ကြီးတွေမှာကျွန်တော်တင်ပြတော့သူတို့လည်းဝန်တာလာဆိုတော့အကောင်းဆုံးအဖြစ်အတူတူရှာဖို့ရသူတို့က in principle မူကြအဖြစ်သူတို့လက်ခံတယ်နောက်ဆက်ပြီးတော့မှဒီကိုလည်းထပ်ပြီးမှဆွေးနွေးသွားဖို့ရဖြစ်တယ်တခုအခုအရေးကြီးတဲ့အခြေအနေတခုဖြစ်တာပါလဲဆိုလို့ရှိရင် fiscal year လို့ခေါ်တဲ့2020ခု address ဒီ September မှာပြီးသွားမှာဖြစ်တယ်အောက်တိုဘာမှာစပြီးတော့မှ2000ခုအတွက်ကိုသူတို့စဘယ်လောက်ယူမလဲမလေးရှားကနေထိုင်းလန်ကနေဘယ်လောက်ယူမလဲဆိုတော့သူတို့ပြန်ဆုပ်ဖြတ်ဖို့ရဖြစ်တယ်အဲ့ဒီမဆုပ်ဖြတ်ခင်မှာအဲ့ဒီ information တွေအကျိုးအကြောင်းတွေအကုန်လုံးထည့်ပြီးတော့မှလုပ်မယ်ဆိုလို့ရှိရင်သူတို့အကောင့်ဆိုဆုပ်ဖြတ်ချက်သူတို့လုပ်နိုင်မယ်လို့ကျွန်တော်မျှော်လင့်ပါတယ်အဲ့ဒါသူတို့လုပ်ဖို့ရတယ်သူတို့ဒီ
ဟုတ်ကဲ့
ပေးထားပါလား
ဟုတ်ကဲ့ကိုလိုက်စားကိုလိုလာပြီးဖြည့်ထားပြီးတော့ကျေးဇူးတင်ပါတယ
်ကျေးဇူးတင်ပါတယ
်ဒါကတော့မြန်မာဒီမိုကရေစီရေးရာဆွေးနွေးခန်းအစီအစဉ်ကိုနားဆင်ခဲ့ရတာဖြစ်ပါတယ်ခင်ဗျာ VOA American အတန်းရဲ့တင်းနှလာနေ့မနေ့ပိုင်းအစီအစဉ်တွေကိုမနေ့9နာရီအထိဆက်လက်ပြီးတော့ထုတ်လင်းပေးနေပါတယ်ခင်ဗျာ
VOA မြန်မာပိုင်းအတန်လွှင့်အစီအစဉ်တွေကိုဒီနေ့ကို6ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ24 32နဲ့40တို့မှာနားဆင်နိုင်ပြီးဒီအစီအစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနက်7နာရီကနေ9နာရီအထိတစ်ချိန်၊ညနေ12နာရီကနေနေ့ခင်း1နာရီအထိတစ်ချိန်ဖြစ်ပါတယ်။ ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုလိုင်းတို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းတို24 25နဲ့32တို့ကနေဖမ်းယူနားဆင်နိုင်ပါတယ်။ဒီအစီအစဉ်ကိုည9နာရီအစီအစဉ်ပြီးပြီးချင်းည10နာရီမှာပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာ။ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွှင့်မီတာ kilohertz အသေးစိတ်ကို burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ။
မင်္ဂလာပါခင်ဗျာအခုဆိုရင်မြန်မာစံတော်ချိန်မနေ့6နာရီခွဲရှိပါပြီတော်တော်ရှင်တို့ဆက်လက်ပြီးတော့နားဆင်နေကြရတာကတော့ VOA မြန်မာပိုင်းရဲ့တနင်္လာနေ့မနေ့ဖက်ဒုတိယပိုင်းထုတ်လွှင့်ချက်တွေပဲဖြစ်ပါတယ်လိုင်းဒိုမီတာ32 40လို့အပြင်လိုင်းဒိုမီတာ50 kHz 5999နဲ့လိုင်းလက်မီတာ190 kHz 1505တို့ကပါတိုးချဲ့ပြီးတော့ထုတ်လွှင့်ပေးနေပါတယ်အခုဒုတိယပိုင်းအစီအစဉ်မှာဆိုရင်တော့
အစိုးရနဲ့ KIO ကြားဘာကြောင့်ပြစ်ခတ်တက်ခိုက်မှုရက်စဲရေးစာချုပ်မချုပ်ဆိုနိုင်ခဲ့ရတယ်လဲဆိုတာကိုပြန်ပြီးဆန်းစစ်ကြည့်ဖို့လိုလာပါတယ
်ဒါကတော့သတင်းစာဆရာဦးစီသူအောင်မြင့်ဖြစ်ပါတယ်ပြည်တွင်းတုံးသက်ချက်အပတ်စဉ်ကဏ္ဍမှာနားဆင်ကြဖို့ရှိပါတယ်အဲ့ဒါပြင်ကဘာတလွားထူးခြားဆန်းပြသတင်းများအစီအစဉ်ကိုလည်းထုတ်လွှင့်ပေးဦးမှာပါတော်ရရှိမြတ်ခင်ဗျာအခုတော့အရင်ဆုံးမြန်မာပြည်ကပေးစာအစီအစဉ်ကိုထုတ်လွှင့်ပေးပါမယ်မအေးတန်နာကျော်ကစီစဉ်တင်ဆက်ထားတာပါနားဆင်နိုင်ကြပါပြီခင်ဗျာ
ပါရှင် VOE ကိုရေးလာတဲ့တောရရှင်တွေရဲ့ပေးစာတွေ email တွေပြီးတော့ Facebook VOE စာမျက်နှာပေါ်ကတောရရှင်တွေရဲ့အမှတ်ချက်စကားတွေကိုတော့ဒီမြန်မာပြည်ကပေးစာများအစီအစဉ်ကနေပြန်ကြားပေးပါရမယ်နော်နောက်ပိုင်းမှာတော့နောက်တိုင်းဒေးလေးတစ်ပုတ်နဲ့လည်းဖြောပြေးပေးဖို့ရှိပါတယ်ပြီးတော့တောရရှင်တွေအချင်းချင်းပေးဖို့လာတဲ့မြစ်တာဒေးလက်ဆောင်ဖြစ်တဲ့မြန်မာသချင်းလေးတစ်ပုတ်ကိုလည်းထုတ်လွှင့်ပေးမှာဖြစ်ပါတယ်ရှင်အခုတော့ VOE အစီအစဉ်တွေကိုပုံမှန်နားဆင်ပြီးတော့တုံ့ပြန်ရေးသားလာကြတဲ့တောရရှင်တွေရဲ့အစာတွေကိုအရင်ဆုံးပြောပြပေးသွားကြပါမယ် VOE Facebook စာမျက်နှာပေါ်မှာ Plato ဆိုတဲ့တောရရှင်ရေးလာတာကတော့ကျေးဇူးပါ VOE Radio အစီအစဉ်မှာအရင်ဥထုံးအောင်တို့ဦးဝင်းအောင်တို့ရှိတုန်းက American အစိုးရရဲ့အာဘော်ကိုနားထောင်ရပါတယ်အခုတော်တော်ကြာပြီနားမထောင်ရတော့တာဖြစ်နိုင်ရင်လုပ်ပါဦးနားထောင်ခြင်းပါလို့ရေးလာပါတယ်ဟုတ်ကဲ့ပါဒီတော်ရရှင်ကိုပြန်ကြားပေးခြင်းပါတယ်ကျမတို့ဒီ American အစိုးရရဲ့အာဘော်ကိုတပတ်မှ5ချိန်တနင်္လာနေ့ကနေတောက်ကြနေ့အထိ VOE Radio ရဲ့မနေ့ပိုင်းအစီအစဉ်တိုင်းမှာထုတ်လွှင့်ပေးနေပါတယ်နော်အဲဒီမှာစောင့်မျှော်ပြီးတော့နားဆင်နိုင်ပါတယ် Radio ကနေတိုက်ရိုက်ဒီမနေ့အစောစောင့်ပြီးတော့နားထောင်ဖို့အဆင်မပြေဘူးဆိုလဲကျမတို့ VOE မြန်မာပိုင်းရဲ့ Facebook စာမျက်နှာပေါ်မှာဒီ Radio အစီအစဉ်တွေကိုထုတ်လွှင့်ပေးတာကိုတင်ထားပေးပါတယ်အဲဒီမှာသွားပြီးတော့ပြန်နားထောင်ပါနော်ကျမတို့ထုတ်လွှင့်ပေးတဲ့ Radio အစီအစဉ်မနေ့ပိုင်းအစီအစဉ်မှာနားထောင်နိုင်ပါတယ်ရှင်အခုလိုမျိုးနားဆင်အားပေးတဲ့အတွက်ကျေးဇူးတင်ပါတယ်။နောက်ထပ်သောရရှင်တယောက်ရဲ့အစာကိုဆက်ချင်ပါတယ်။ကြိုက်တယ်မောင်ဆိုပြီးတော့ Facebook မှာရေးလာသူကသောရရှင်ပပဖြစ်ပါတယ်။ဘာရမြကြိုက်နေတာပါလဲ
။တည်င်းအားကစားကျမ်းမာရေးဘုဒ္ဓဖြိုဘေးမှုဟာတာအားလုံးကိုစုစုစီစီဖတ်ရပိုးကောင်း။အထူးသဖြင့်နိုင်ငံတကာတည်င်းမြန်မာတည်င်းတို့ကိုအချိန်နဲ့တပြေးညီဖတ်ရပို၍ပို၍ကောင်းကြိုက်တယ်မောင
်ဟုတ်ကဲ့ပါ Facebook မှာကအခု Radio ကတိုက်ရိုက်ထုတ်လွှင့်မှုနောက်ပြီးရုပ်မြင်သံကြားတိုက်ရိုက်ထုတ်လွှင့်မှုတွေကို Facebook ပေါ်မှာတိုက်ရိုက်ပြန်ပြီးတော့ထုတ်လွှင့်ပေးနေတာမလို့မြန်မာနိုင်ငံမှာ Facebook သုံးတဲ့သူတွေလည်းများလို့အဲဒီကနေကြည့်ရှုသူတွေအတွက်တော်တော်အဆင်ပြေတယ်လို့ကြားရပါတယ်ဝမ်းသာပါတယ်ရှင်ကျွန်တော် VOE မြန်မာပိုင်းရဲ့ Facebook စာမျက်နှာပေါ်မှာသတင်းတွေကိုစာနဲ့လည်းတင်ထားပေးသလိုအသံဖိုင်အနေနဲ့နားထောင်လို့လည်းရပါတယ် Radio သတင်းထုတ်လွှင့်မှုရုပ်မြင်သံကြားသတင်းထုတ်လွှင့်မှုတွေကိုလည်းတိုက်ရိုက်ဖမ်းယူကြည့်ရှုနိုင်ပါတယ်နောက်ပြီးတော့မှလည်းတစ်ခေါက်ပြန်ပြီးတော့ကြည့်လို့ရပါတယ်နော်အားပေးတဲ့အတွက်ကျေးဇူးတင်ပါတယ်ကျမတို့ VOA အပတ်စဉ်ခဏတွေထဲကတစ်ခုဖြစ်တဲ့အင်္ဂါညတိုင်းရိုက်လေလံအစီအစဉ်မှာဝင်ရောက်ဆွေးနွေးဖို့အစာရေးပြီးတော့ပို့လာတဲ့သောရရှင်တွေရဲ့ email တွေကတချို့ဒီတိုင်းရိုက်လေလံအစီအစဉ်မှာထည့်ပြီးတော့မဆွေးနွေးဖြစ်ခဲ့လို့ကျမတို့ရဲ့ဒီမြန်မာပြည်ကပေးစာများအစီအစဉ်မှာဆက်ပြီးတော့ဖော်ပြပေးဖို့ရှိပါတယ်နော်အခုတော့သောရရှင်တွေကိုအနောက်တိုင်းဒေးလေးတစ်ပုတ်နဲ့ကြားဖြတ်ပြီးဖြောပြပေးကြပါတယ် Billboard Hot အဖြစ်ဆုံးတင်းနံပါတ်100ဆင်းတဲ့ကနံပါတ်10အတွင်းကိုပထမဦးဆုံးအချိန်အနေနဲ့ဝင်လာတဲ့သချင်းလေးပဲဖြစ်ပါတယ် rapper တူဖြစ်တဲ့ drum ကလေးရာတီနဲ့အတူအားဖြည့်ပြီးတင်ဆက်ပေးထားတာဖြစ်ပါတယ်သချင်းနာမည်က broccoli ပါနံပါတ်8ထဲကိုနံပါတ်12ကနေဝင်ရောက်လာတာဖြစ်ပါတယ်ဒီတချင်းက drum အတွက်ပေါက်သွားတဲ့ဒီတပုတ်ထဲထွက်တဲ့တေးတပြားတွေကဖြစ်ပြီးတော့ April 6ရက်နေ့2016မှာစပြီးတော့သူ့ရဲ့တချင်းကိုဖျန့်ချီတာဖြစ်ပါတယ်ဒီတချင်းက American ပြည်အောင်စုမှာ online ကနေပြီးတော့ရောင်းချရမှုပေါင်း2,000ကျော်ပါတယ်ရှင် အပြည်လောက်မှာထွက်သွားတဲ့ဒီသတင်းကဇူလိုင်လလအစပိုင်းမှာတော့ Billboard Hot 100ဒီ Billboard ရဲ့ Hot ဖြစ်ဆုံးတင်းနံပါတ်100ဆင်းတဲ့ကိုနံပါတ်89ဖြစ်နေရောက်လာတာပါနောက်တစ်ပတ်မှာတော့နံပါတ်65အထိမြင့်တက်သွားတာဖြစ်ပါတယ်အခုတစ်ပတ်မှာတော့သူကဒီနံပါတ်10ဖြစ်နေအမြင့်ဆုံးနေရာကိုရောက်လာပါတယ်သူသတင်းထွက်အမြင့်ဆုံးနေရာပါနောက်ပြီးတော့ဒီသတင်းထဲမှာပါဝင်တည်ဆူထားကြတဲ့ Drummer Lee Yachty အတွက်ကောဒီသတင်းက Billboard Hot 100ရဲ့အကောင်းဆုံးတင်းနံပါတ်10တဲ့ကိုသူတို့ရဲ့သတင်းတွေထဲမှာပထမဆုံးအနေနဲ့ဝင်တဲ့သတင်းလည်းဖြစ်ပါတယ်ရှင် Broccoli ဆိုတဲ့သတင်းကိုနားဆင်ကြည့်ပါအောင်နော်And no telling why I'm feeling beyond hey hey I'm beyond all that Hey little mama, would you like to be my sunshine? We touch my game, we gon' turn this to Ice on my neck, cost me 10 times 3 $30,000 for a nigga free I just hit Rodeo and I spent like 10 G's I just did a show and spent a check on my mama When I go and vacay, I might run out the Bahamas And I keep like 10 phones, then I'm really never home All these new clones tryna copy what I'm onGet your own, tryna pick a new bone Work to brother Skip, boy, I had a good day Metro PCS, trapping ball, making plays 50 shades of gray, beat that p***y like Hulk Hogan I know you know my slogan, if it ain't about guap, I'm gone Was hating cause I'm chosen from the concrete I had rolled Shorty staring at my necklace cause my diamonds really froze Put that p*** in her p***Girl, she feel it in her toes I'm a real young from the six throwing balls I'm a real young from the six throwing balls Real young from the six throwing balls In the middle of the party, get off me In the cut, I'm rolling up my broccoli Yeah, I know your baby mama fond of me All she wanna do is smoke that broccoli Whispering in my ear, she tryna leave with meGet that easily. Say that I can hit that shit greasily. I'm a dirty dog, I did it sleazily. Ain't no telling what I'm feeling. Beyond, hey, hey, I'm beyond all that. Hey, hey, no telling what I'm feeling. Hey, beyond.Drum နဲ့လေးရည်တို့တည်ဆူထားတဲ့ Broccoli ဆိုတဲ့သင်းကိုနားဆင်ကြကြရပါရှင်။မြန်မာတေးချစ်တော်ရရှင်တွေအတွက်နောက်ပိုင်းမှာမြန်မာသင်းလေးတစ်ပုဒ်ကိုမြစ်တာတေးလက်ဆောင်ဖြစ်တဲ့ဖြောပြေးပေးဦးမှာဖြစ်ပါတယ်။အခုတော့ကျွန်မကကုနာတော်ကပြောခဲ့သလိုပဲတိုက်ရိုက်လေးလိုက်အစီအစဉ်မှာအချိန်မလောက်လို့မဖော်ပြပေးနိုင်တဲ့အစာတွေကဒီအစာတချို့ကိုကျွန်မဆက်ပြီးတော့ဖော်ပြပေးစမှာရှင်။တရားဥပဒေစိုးမိုးရေးနဲ့ပတ်သက်ပြီးတော့ကိုသားညွန့်ဦးတိုက်ရိုက်လေးလိုက်အစီအစဉ်မှာဆွေးနွေးသွားတော့ကိုနိုင်ဆိုတဲ့တော်ရရှင်ကသူ့ရဲ့ကိုပိုင်အမြင်ကိုအခုလိုမျိုးဝင်ပြီးတော့ဆွေးနွေးဖို့အတွက်အစာရေးပို့လာပါတယ်။
တရားဥပဒေက uniform ဝတ်ဒီဘက်မှာတရားဥပဒေကငွေဘက်တွေမှာအစိုးဆုံးပြောရရင်တော့ငွေများတရားနိုင်တဲ့ခက်ကမပြောက်သေးပါဘူးရဲစခန်းတစ်ခုမှာအမှုဖွင့်ဖို့ရောက်သွားရင်အမှုဖွင့်ဖို့ငွေကြေးပေးရတယ်မပေးလို့ကအကြောင်းပြချက်နဲ့မှတ်တမ်းသာရေးထားပြီးတော့နောက်နေ့ချိန်တယ်သွားပြန်တော့လဲမနေ့ကလူမရှိဘူးယုံသွားတယ်အပြင်သွားတယ်တိုင်ယုံသွားတယ်ခဏဆောက်မှနောက်အမှုဖွင့်တဲ့သူကယူသားစွာအမှုဖွင့်တယ်ဟုတ်တယ်မဟုတ်ဘူးဆိုတာရှေ့ပြေးစစ်ဆေးခြင်းမရှိဘဲနဲ့ပုံမှန်တက်ပြီးတော့အတိုင်ခံရသူကိုဖမ်းပါတယ်တဖက်ကလည်းကျွန်တော်ဘာမှမသိရပါလားခင်ဗျားတို့ဟာကပြောတော့တရားဥပဒေမှရှင်းလာတိုင်လို့ဖွင့်ပြရတာဆိုတာနဲ့ဖွင့်ခံရသူခင်ဗျားဘာမှမသိညာမသိအချုပ်ထဲသွားတရားဥပဒေရောက်တာနဲ့အမှုကမစစ်သေးပဲနဲ့ဇံမျိုးတွေထားတာအများကြီးအချိန်ကြာမှစစ်တော့ခုနကဘာမှမသိညာမသိခင်ဗျားလနဲ့ချီပြီးတော့အချုပ်ထဲနေရတာအဲ့လူခင်ဗျားငွေကြီးလည်းမရှိရှင်းနေလည်းမငှားနိုင်ဆိုတော့ထပ်ပြီးတော့ဇံမျိုးကြပြန်တယ်တရားရေးဘက်ကကြည့်ရင်လည်းရှစ်ဘက်စီကစငွေမပေးလို့ကတော့နောက်ဆုံးရုံးပိတ်ချိန်ထောင်ကားပြန်ချိန်ကြမှခေါ်ပြီးတော့ရုံးချိန်ပေးလိုက်ပြန်တယ်ပြောချင်တာကပြည်သူအားကိုးရတဲ့တရားရေးမဖြစ်သေးတာလူတိုင်းသိပါတယ်မတရားမှုကတရားရေးမကောင်းလို့ဖြစ်လာတာပါရှင်းနေဆိုသူကြည့်ပြန်တော့လေမြမပြမာကတာမန်အမှုတွေကိုတော့မှ3သိန်းလောက်ပေးရတာဘယ်တက်နိုင်ကြပါမလဲရုံးချိန်တန်းမှာကလည်း9000ကျပ်ခီးစိတ်ပေးရအဖေတောက်ထမင်းစားနဲ့ဘယ်ဘက်ကမှမတက်တာပါဘူးအချုပ်သားဘက်ကပြန်ကြည့်မယ်ဆိုရင်လေမိသားစုနဲ့တွေ့ဖို့ကြကြစကားပြောဖို့အချုပ်ခန်းဆောင်ရဲကိုပေးရပြန်တယ်ဒီထဲမှာအချုပ်သားချင်းချင်းငါ့အိမ်ကမလာဘူးမင်းတို့အိမ်ကငါ့ကိုပါတောင်းပေးမပေးလို့ရှိရင်မင်းသိမယ်ဘာညာနဲ့ဒါရီဘာကြောင့်ဖြစ်နေလဲကြည့်လို့ရှိရင်တရားဥပဒေကစာအုပ်ထဲမှာတူတူပုံနေကြောင်းပါ view ရေ
မြန်မာနိုင်ငံကတရားဥပဒေကအစအုပ်ထဲမှာပဲရှိပါတယ်ဆိုပြီးတော့ဒီသောရရှင်ကိုနိုင်ကစနေညတိုက်ရိုက်လေလိုင်းအစီအစဉ်အတွက်ဝင်ရောက်ဆွေးနွေးဖို့အစာရေးလာသလိုဖုံမိုးသွန်းဆိုတဲ့သောရရှင်ကတော့အခုလိုမျိုးသူ့ရဲ့အဆွေးနွေးချက်ကိုရေးလာပါတယ်
ဥပဒေကအာဏာရအစိုးရလက်အောက်မှာမရှိတဲ့အတွက်အစိုးရဟာဘာမှလုပ်ချင်တယ်လို့လုပ်လို့မရတာကြောင့်ဥပဒေစိုးမိုးမှုအားနည်းတယ်လို့မြင်ပါတယ်။တကယ်ဆိုရင်လက်ပေးလက်ယူမှုတိုက်ဖြတ်ရေးအတွက်အစိုးရကလုပ်နေပေမဲ့ပြည်ထရေးဝန်ကြီးလက်အောက်မှာရှိတဲ့ဥပဒေဝန်ထမ်းတွေကနောက်ကမလိုက်နိုင်တဲ့အတွက်မူသာရှိပြီးလက်တွေ့အကောင့်ထဲမဖော်နိုင်ဘူးလို့ပဲမြင်ပါတယ်။
ဥရေကအာနာယအစိုးရလက်အောက်မှာရှိတဲ့အတွက်ကြောင့်မှသုရတိတော်ရရှင်ကသူ့ရဲ့ထင်မြင်ယူဆချက်ကိုတိုက်ရိုက်လေလံအစီအစဉ်မှာထည့်သွင်းဆွေးနွေးဖို့အတွက်အစာရေးလာတာဖြစ်ပါတယ်။ခုနကတော့ပြောခဲ့သလိုပဲကျမတို့တိုက်ရိုက်လေလံအစီအစဉ်ဆွေးနွေးနေတဲ့အချိန်မှာအချိန်မလောက်လို့ကြံခဲ့တဲ့တော်ရရှင်ရဲ့အစာရေးတွေကတချို့တော့ကိုအခုမြမပြီကပေးစာများအစီအစဉ်မှာဆက်ပြီးတော့ဖော်ပြပေးခဲ့တာဖြစ်ပါတယ်နော်။တော်ရရှင်ရဲ့အစာရေးကတော့ဒီတစ်ပတ်ဒီလောက်ပါပဲနော်။ဒေးတောင်းတဲ့တော်ရရှင်တွေအတွက်နောက်ပိုင်းမှာအလှည့်ပေးဖို့မှာဖြစ်ပါတယ်ရှင်။ဒီမြန်မာပိုင်းရဲ့ရုပ်မြင်သံကြားနဲ့ရေဒီယိုစီစဉ်တင်ဆက်မှုတွေနဲ့ပတ်သက်ပြီးတော့အကြံပေးဝေဖန်ခြင်းတွေပြီးတော့ VOA ကမြစ်တာဒေသဆောင်ခဏမှာဒေသချင်းလေးတွေလက်ဆောင်ပါခြင်းတွေနောက်ပြီးတော့ကိုတွေ့ကြုံနေရတဲ့အဖြစ်အပျက်တွေနိုင်ငံရေးအခြေအနေတွေနဲ့ပတ်သက်ပြီးတော့ကိုပိုင်းထင်မြင်ယူဆချက်တွေရင်ဖွင့်စာတွေရေးချင်ကြရဲဆိုတော့ကျွန်တော်တို့ VOA ကိုစာရေးသားဖို့ဖိတ်ခေါ်ပါရနော်VOA မြန်မာပိုင်းရဲ့လိပ်စာကတော့ VOA American အသံမြန်မာပိုင်းအစီအစဉ်လို့လိမ့်မူပြီးတော့စာရိုက်တက်တာအမှတ်855ရန်ကုန်စာရိုက်ကြီးဆိုပြီးတော့လိပ်စာတက်ကိုစာရေးသားနိုင်ကြပါရဲ့ရှင်။ VOA တော်ရရှင်ရဲ့အစာတွေကိုစောင့်မျှော်ကြိုဆိုနေပါတယ်။အခုတော့ဒေးတောင်းတဲ့တော်ရရှင်တွေကိုအလှည့်ပေးကြပါရဲ့ရှင်။ကျန်ကင်းမြို့ဖျားကြီးလန်းကတော်ရရှင်ကိုတင်ဝင်းကြီးကချင်းမြနိုင်ဘူရာယုံကအထူးတန်းရုံပိုင်ကြီးဥစိန်ဝင်းအတွက်ဆိုပြီးတည်တောင်းလာပါတယ်။သူကပဲမြန်အောင်မြို့အစီရင်သားရည်အဖွဲ့ကဒုညွန်ကြားရေးမှူးဦးခင်စောဝင်းနောက်ပြီးတော့အိမ်မဲမြို့အစီရင်သားရည်အဖွဲ့ဦးစီးမှုဦးမင်းစောဟင်းဒရာမြို့နေအငိမ့်သားမြေထားလက်မဆစ်အုပ်ကိုခင်မောင်အေးဓာခမြို့နေအငိမ့်သားမြေထားလက်မဆစ်ကိုမြင့်စိုးဒဂုံမြို့တင်မြောက်ပိုင်းကကိုလာထွန်းဟင်းဒရာမြို့ကခရိုင်ကျေးလက်ဒေသဖွံ့ဖြိုးရေးဦးစီးဌာနခရိုင်ဦးစီးမှုဦးအောင်သက်ရှိပြော်ရှမ်းပြည်တောင်ပိုင်းဟိုပုံးမြို့တက်မတော်နီးပညာသိပ္ပံကမမ်မီကြီးတို့အတွက်ထာဝရခင်မင်းမှုသတိရတေးလက်ဆောင်ပေးပို့ပါတယ်ဆိုပြီးတော့ကျန်ကင်းမြို့ဖျားကြီးလန်းကကိုတင်ဝင်းကြီးမြစ်တာတေးလက်ဆောင်တောင်းပါတယ် VUE က2016ပြက်ကလေးနဲ့ EDM အင်္ဂလိပ်စာသင်ခန်းစာကိုလည်း2မိနစ်ကနှစ်ကုံကရရှိပါတယ် VUE သောရရှင်တရားကိုမမေ့မရောပဲနဲ့သတိတရားပို့ပေးတဲ့အတွက်လည်းအထူးကျေးဇူးတင်ပါကြောင်းသိစေအပ်ပါတယ်ဟုတ်ကဲ့ VUE ကလက်ဆောင်တွေရရှိရဲဆိုလို့အထူးဝမ်းသာပါတယ်ကိုတင်ဝင်းကြီးကိုတင်ဝင်းကြီးတရားလည်းနေကောင်းကျန်းမာပါစေလို့ VUE ကဆန္ဒပြုပါတယ်နော်ဒီတော့ဒီတစ်ပတ်တော့ဒီတချင်းဟောင်းလေးတစ်ပုတ်ဖြစ်တဲ့ဟေမာနေဝင်းတီဆိုထားတဲ့အချစ်ဦးဆိုတဲ့တချင်းလေးနဲ့ဖြောပြေးပေးကြပါရနော်ပြီးခဲ့တဲ့တစ်ပတ်က Facebook ပေါ်မှာဝိုင်းစုခိုင်တဲ့ Junction Square မှာဒီအချစ်ဦးဆိုတဲ့တချင်းလေးကိုတီဆိုဖြောပြေးသွားလို့အဲ့တချင်းလေးကိုပြန်နားထောင်ပြီးပြီးတော့ဒီတချင်းကိုမူရင်းဘသူဆိုတာလဲဆိုတာတော်တော်လေးကိုပြန်စဉ်းစားလိုက်ရပါတယ်တချင်းစာသားတွေကိုမှတ်မိနေပေမဲ့လည်းဘသူများဆိုတာလဲဆိုတာကိုမေးနေတာပါအဲရုံးကမက်နနာချန်ဟာဟေမာနေဝင်းဆိုလို့ဟုတ်ပါတယ်ဟေမာနေဝင်းရဲ့ပိုးဖလန်တွေကတချင်းပဲဖြစ်ပါတယ်ရှင်ဒီတော့ဟေမာနေဝင်းမူရင်းတီဆိုထားတဲ့ဒီပိုးဖလန်ဒေးတက်ပြားတွေကအချစ်ဦးဆိုတဲ့တချင်းလေးနဲ့တော်ရရှင်တွေကိုဖြောပြေးပေးကြပါရနော်အားလုံးနှစ်ထိုက်ခံစားနိုင်လိမ့်မယ်လို့မျှော်လင့်ပါတယ်နားဆင်ကြပါအောင်ရှင်
ကျခဲရင်ဝေခုံးလာလို့ကိုကိုချူနေချဝစင်အသေးအသေးနဲ့ဆက်လို့ချစ်ကြမယ်အလွန်များဝီပါစေကွယ်ရင်ခုံးနာကိုကိုပါကွယ်ချစ်နိုင်ကြဦးပါရင်းညာရင်မစင်စားခဲ့ဘူးချစ်ကြမယ် ယုံကြည်ပါတယ်အချစ်ကိုကိုယ်ကိုကိုယ်ကိုဟာအသေးဦးပေါ်တော့အသေးရဲ့ကြရာရီခုခုချူးကြားချစ်ခဲရင်ဝေခုံးလာလို့လားကိုကိုချူးနေချဝစင်အသေးအသေးနဲ့ဆက်လို့ချစ်ကြမယ်အလွန်များဝီပါစေကွယ်
ဟေမာနေဝင်းတီဆိုထားတဲ့အချစ်ဦးဆိုတဲ့တချင်းကိုနားဆင်ခဲ့ကြရတာပါမြန်မာနိုင်ငံနဲ့နိုင်ငံတကာကရေးသားပေးပို့လာတဲ့ VOA မြန်မာပိုင်းသောရရှင်ရဲ့ဝေဖန်ချက်ပေးစာတွေရင်းဖွင့်စာတွေနဲ့တေးတချင်းတောင်းလာတွေကိုတနင်္ဂနွေနေ့ညပိုင်းနဲ့တနင်္လာနေ့မနက်ပိုင်းအချိန်တွေမှာမြန်မာပြည်ကပေးစာများအစီအစဉ်ကနေထုတ်လွှင့်တင်ဆက်ပေးနေပါတယ်တွင်ထုတ်ပေးခဲ့ပြီးတဲ့အစီအစဉ်တွေကိုရေဒီယိုကနေတိုက်ရိုက်နားမထောင်လိုက်ရအောင်ဆိုရင်တော့ VOA ရဲ့အင်တာနက်စာမျက်နှာမှာပြန်ပြီးတော့နားဆင်နိုင်ပါတယ်ရှင်ကျမတို့ရဲ့ website လိပ်စာက bambies.voanews.com ဖြစ်ပါတယ်။ VOA ကိုလည်းစာရေးကြပါအောင်နော်။တော်ရရှင်နေအားလုံးရှင်လန်းချမ်းမြေကြပါစေရှင်။အသေးရေကြရာရီခုခုချီဟူးတာချီခေရင်ရီခုံလာလူလာခုခုချီဟူးနေချာဝစင်အသေးသက်နေဆလုတ်ချစ်ကြမယ်အလိုများဝေးပါစေခွေလီစဲရီစဲGo ali tmaye bwae lai joga kuku yi lai na me long jong zwa nyin che me ya si
da ga raw ma etanna jo ye myama pi ga pisa kana ko tin set pi ga da ba aku raw tadin sa sia u si tu aw mi ye pi rin tong tat che kana ko thot lwin pi ba raw me မြန်မာတပ်မတော်နဲ့ KIA ဘာလို့တိုက်ပွဲတွေဆက်ပြီးတော့ဖြစ်ပွားနေရသလဲဆိုတဲ့ခေါင်းစဉ်နဲ့ဒီတစ်ပတ်ဆွေးနွေးတင်ပြပေးမှာပါမတ်အင်ဂျင်နီယာကကူညီတင်ဆက်ထားပါတယ်ခင်ဗျာ
အခုရပိုင်းကချင်ပြည်နယ်ကလာတဲ့သတင်းတွေမှာတော့ကချင်ပြည်လွတ်လပ်ရေးအဖွဲ့ KIO ဘ ਹੁ အဖွဲ့အခြေစိုက်ရာဒေသပတ်ဝန်းကျင်မှာမြန်မာတပ်မတော်နဲ့ KIA တပ်ဖွဲ့တိုက်ပွဲတွေဖြစ်ပွားနေရတယ်ဆိုတဲ့သတင်းမှာထုံးစံအတိုင်းနှစ်ဖက်စလုံးကအတီးပြုတ်လို့ရနိုင်မဲ့တိကျတဲ့သတင်းထုတ်ပြန်ပေးတာတွေမရှိတော့တိုက်ပွဲတွေနဲ့ပတ်သက်ပြီးဘယ်နေရာမှာဖြစ်တယ်အထိခိုက်အကျဆုံးဘယ်လောက်ရှိတယ်စသဖြင့်ပြည်သူတွေမသိရှိကြရပါဘူးတကယ်တော့မြန်မာတပ်မတော်နဲ့ KIA တပ်ဖွဲ့တွေတိုက်ပွဲဖြစ်နေကြတယ်ဆိုတာသိပြီးထူးဆန်းတဲ့ကိစ္စတော့မဟုတ်ပါဘူးကျင်းပပြီးသွားတဲ့တမိုင်းဝင်27ရာစုပင်လုံညီလာခံမတိုင်ခင်ကရောညီလာခံအပြီးမှာပါတိုက်ပွဲတွေဖြစ်ပွားနေကြတာကြီးပါနိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်ဒေါ်စန်းစုကြည်ကိုယ်တိုင်ဦးဆောင်ပြီးပြည်တွင်းစစ်ရက်စဲရေးနိုင်ငံရေးအရာပြဿနာတွေပြည်လဲစေရေးငြိမ်းချမ်းရေးရရှိရေးအရှိန်အဟုန်နဲ့ဆောင်ရွက်နေခြင်းခုလိုတိုက်ပွဲကြီးငယ်တွေဖြစ်ပွားနေတာဟာသင့်တော်ပါရဲ့လားဒီပြဿနာတွေပြည်လဲအောင်ဘယ်လိုချင်းကပ်ဖြေရှင်းရနိုင်မလဲဆိုတာဆွေးနွေးကြည့်ကြရအောင်ပါ
မြမတက်မတော်နဲ့ KIA တပ်ဖွဲ့အကြားဖြစ်ပွားခဲ့ပြီးတဲ့တိုက်ပွဲတွေကိုခြုံငုံသုံးသပ်ကြည့်ရင်ဘက်တစ်ဖက်ဖက်ကလွန်နေမှားရင်းနဲ့ဆိုပြီးကောက်ချက်ချဖို့အတော်လေးခက်ခဲပါတယ်။အကြောင်းပြချက်အမျိုးမျိုးနဲ့မြမတက်မတော်ဘက်ကနေ KIA တပ်စခန်းနေရာတွေကိုရှင်းလင်းသိမ်းပိုက်တာမျိုးရှိခဲ့တယ်လို့ KIA ဘက်ကလည်းမြမတက်မတော်ရင်တန်းတွေကိုခြုံခိုးတိုက်ခိုက်တာမျိုးလမ်းဘက်ဆက်သွယ်ရေးတရားတွေကိုချိုးပစ်တာမျိုးအထိရှိခဲ့ပါတယ်။စစ်ပွဲရဲ့သဘောတဘာဝကလည်း KIA ကိုဒီနေရာမှာတိုက်ရင်တက်မတော်ဘက်ကဒီနေရာမှာပဲခုခံတိုက်မယ်အခြားနေရာတွေကိုပြန်တိုက်တာမျိုးမလုပ်ဘူးဆိုပြီးဂတိကဝတ်ပြုထားတာမျိုးလည်းရှိမနေပါဘူး။ဒါကြောင့်အကြောင်းတစ်ခုခုကြောင့်ပฏิပခါဖြစ်တပ်ဖွဲ့တွေထိတ်တိုက်တွေ့ကြပြီးဆိုတာနဲ့အခြားသောနေရာအခြားသောစစ်မျက်နှာတွေမှာလည်းတိုက်ပွဲတွေဖြစ်သွားနိုင်တာကြီးပါပဲ။ပြောရရင်မြမတက်မတော်နဲ့ KIA အခုလိုတိုက်ပွဲတွေဖြစ်ပွားနေတာကလည်းတိတ်ကြီးထူးဆန်းတဲ့ကိစ္စမဟုတ်ပါဘူး။လွန်ခဲ့တဲ့9နှစ်ဝန်းကျင်နှစ်ဖက်တိုက်ပွဲတွေပြန်ဆတင်ပြီးကြတဲ့ကမြမတက်မတော်နဲ့ KIA အကြားတနည်းပြောရရင်အစိုးရနဲ့ KIO အကြားပြစ်ခတ်တိုက်ခိုက်မှုရက်စဲရေးဆိုင်ရာသဘောတူညီချက်တစ်ခုတလေမှချုပ်ဆိုထားခြင်းမရှိလို့ပါ။ပြည်ထောင်စုအဆင့်အပြစ်ခတ်ရက်စဲရေးလှုပ်ထားပြီးသားတပ်ဖွဲ့တွေအချင်းချင်းကြားမှာတော့အကြောင်းမျိုးမျိုးကြောင့်ထိတွေ့မှုတွေတိုက်ပွဲတွေဖြစ်ပွားခဲ့တဲ့ဖြစ်ပွားနေတဲ့တာတကားတွေရှိခဲ့လေတော့လုံးဝအပြစ်ရဲ့သဘောတူညီမှုလုံးမထားတဲ့လက်နက်ကိုင်တပ်ဖွဲ့တွေအကြားတိုက်ခတ်တိုက်ခိုက်မှုတွေဖြစ်တာကိုမထူးဆန်းဘူးလို့ပြောရခြင်းဖြစ်ပါတယ်
။ဒီအတွက်အစိုးရနဲ့ KIA ကိုကြားဘာကြောင့်ပြစ်ခတ်တိုက်ခိုက်မှုရက်စဲရေးစာချုပ်မချုပ်ဆိုနိုင်ခဲ့ရသလဲဆိုတာကိုပြန်ပြီးဆန်းစစ်ကြည့်ဖို့လိုလာပါတယ်။ KIO KIA ဟာ1960ဝန်းကျင်လက်နက်ကိုင်ပုံကံမှုစတင်ပြီးနှစ်ပေါင်း30ကျော်ကြာ1964ခုနှစ်မှာအဲ့ဒီချိန်ကနိုင်ငံတော်ညီဝပြပြမှုတိဆောက်ရေးအဖွဲ့နဝတစစ်ဆိုးရနဲ့နှစ်ဖက်အပြစ်ခတ်ရက်စဲရေးလုပ်နိုင်ခဲ့ပါတယ်။အပြစ်ခတ်ရက်စဲရေး18နှစ်တာတည်တံ့ခဲ့ပြီး2012ခုနှစ်မှာတိုက်ပွဲတွေပြန်ဖြစ်ခဲ့ပါတယ်။တိုက်ပွဲတွေပြန်ဖြစ်ရတဲ့လက်တလောအကြောင်းချက်တွေရှိပေမဲ့တကယ်ပြဿနာကတော့ KIO အနေနဲ့စစ်ဆိုးရရဲ့နေကြားဆောက်တပ်အဖြစ်အသွင်ပြောင်းလဲရေးကိုလက်မခံခဲ့လို့ပါပဲ။ပြင်းထန်တဲ့တိုက်ပွဲတွေဖြစ်ပွားခဲ့ပြီးနောက်သမရဦးသိန်းစိန်ဆိုးရလက်ထက်မှာလက်နက်ကိုင်တိုင်းသားတွေနဲ့အပြစ်ခတ်ရက်စဲရေးနိုင်ငံရေးစနစ်ဝဲတွေစတင်ပြီးငြိမ်းချမ်းရေးရရှိရေးအာသွန်ခွန်ဆိုင်ကြိုးစားလာတာတွေ့မြင်ကြရပါတယ်။သမရဦးသိန်းစိန်အစိုးရအနေနဲ့ရှေ့ဆက်အနာရှင်အစိုးရအဆက်ဆက်လောက်ကင်ဆောင်ရွက်ပုံတွေနဲ့မတူတဲ့တကယ်အပြစ်ခတ်ရစဲရေးနိုင်ငံရေးစနစ်ဝဲတွေကနေတဆင့်ငြိမ်းချမ်းရေးပန်းနိုင်စီသွားရေးကြိုးစားလာခဲ့ပေမဲ့ KIO အဖွဲ့ရဲ့သဘောထားလုံးဝပြောင်းလဲသွားခဲ့တာကြောင့်အပြစ်ခတ်ရစဲရေးရဖို့ညှိနှိုင်းရေးခက်ခဲသွားစေခဲ့ပါတယ်။
အကြောင်းကတော့ KIO အဖွဲ့အနေနဲ့အရင်18နှစ်တာကာလကိုသင်ခန်းစာယူပြီးအပြစ်အခက်ရစဲထားရုံနဲ့နိုင်ငံရေးပြဿနာတွေမပြေလည်နိုင်နိုင်ငံရေးပြဿနာကြောင့်ပေါ်ပေါက်လာရတဲ့စစ်ပွဲတွေကိုနိုင်ငံရေးအရဆွေးနွေးအဖြစ်ရှာနိုင်ခဲ့ရင်တိုက်ပွဲတွေဟာသူ့အလိုလိုရပ်ဆိုင်းသွားမှာပဲဆိုပြီးခံယူလိုက်လို့ဖြစ်ပါတယ်ဒီအတွက် KIO ဟာအစိုးရနဲ့တဖွဲ့ချင်းအပြစ်ခတ်ရစဲရေးလုပ်ဖို့မလိုဘူးလို့ဆုံးဖြတ်ထားလိုက်တဲ့အတွက်ဒီကနေ့အချိန်ထိအပြစ်ရဆိုင်ရာသဘောတူညီချက်တစုံတရာမရကြတော့တာပါ။တိုင်းပြည်မှာအမျိုးသားပြန်လည်တည်မြဲရေးငြိမ်းချမ်းရေးရရှိရေးအတွက်အရင်သမရဦးသိန်းစိန်အစိုးရချမှတ်ခဲ့တဲ့မူဝါဒကတော့ပထမအဆင့်တိုင်းပြည်လုံးဆိုင်ရာအပြစ်ခတ်ရစဲရေးစာချုပ်ချုပ်ဆိုနိုင်အောင်ကြိုးစားမယ်။အပြစ်ရစာချုပ်ချုပ်နိုင်ပြီဆိုရင်အပြစ်ရတည်မြဲအောင်အကောင့်ထဲပေါ်ကြမယ်။တပြိုင်နက်တည်းစာချုပ်ပါလမ်းညွှန်ချက်နဲ့အညီနိုင်ငံရေးဆွေးနွေးပွဲတွေလုပ်သွားမယ်။နိုင်ငံရေးဆွေးနွေးပွဲတွေကမှရရှိတဲ့သဘောတူညီချက်တွေကိုလွှတ်တော်တင်အတည်ပြုချက်ရယူပြီးဖွဲ့စည်းပုံကိုပြင်ဆင်ဖို့လုပ်သွားမယ်။ဒီလိုနီးနဲ့တနည်းငြိမ်းချမ်းရေးအပြစ်ဝရရှိစေမယ်ဆိုတဲ့နည်းလမ်းပါ။ဒါပေမဲ့အဲ့ဒီလမ်းစဉ်အတိုင်းအကောင့်ထဲပေါ်ခဲ့တဲ့ငင်းချင်းလုပ်ငန်းစဉ်အပြည့်အဝအောင်မြင်မှုမရပဲအစိုးရတက်တန်းကုံဆုံးသွားခဲ့ပါတယ်။ဒေါ်ဆန်းစုကြည်အစိုးရအဖွဲ့တစ်တက်လာတဲ့အခါမပြည့်စုံနေတဲ့ငင်းချင်းလုပ်ငန်းစဉ်ကိုဆက်ပြီးအကောင့်ထဲပေါ်ပါတယ်။သမရဦးသိန်းစိန်လက်ထက်ကချသွားတဲ့လုပ်ငန်းလမ်းစဉ်ကိုထွေထွေထူးထူးပြောင်းလဲတာမရှိပေမဲ့ငင်းချင်းဖြစ်စဉ်ထဲမှာလက်နက်ကိုင်အဖွဲ့ရိအားလုံးနဲ့အင်အားစုအားလုံးပါဝင်လာအောင်အထူးအာရုံစိုက်ကြိုးစားခဲ့တာတွေ့နိုင်ပါတယ်။အဓိကအားသာချက်ကအရင်ငင်းချင်းဆွေးနွေးပွဲစကားဝိုင်းတွေမှာမြမတက်မတော်ဘက်နဲ့လက်နက်ကိုင်တိုင်းရင်းသားဘက်နှစ်ဘက်ပဲပါခဲ့ပေမယ့်အခုနောက်ပိုင်းပြည်သူလူထုကရွေးကောက်တင်မြှောက်လိုက်တဲ့ပြည်သူကိုယ်စားလှယ်စစ်စစ်တွေပါဝင်လာတာပဲဖြစ်ပါတယ်။ဒီလိုနီးနဲ့တမိုင်းမှာပထမဦးဆုံးအကြိမ်အင်အားစုအားလုံးပါဝင်တဲ့21ရာစုပင်လုံးငင်းငိမ့်နီလာကံကိုအောင်အောင်မြင်မြင်ကျင်းပနိုင်ပြီးတိုင်းသားလက်နက်ကိုင်တွေဘက်ကလည်းသူတို့လူလားမျှော်လင့်နာတွေကိုဘဲခစ်အခါတုန်းကနဲ့မှမတူတတိုင်းပြည်လုံးတစ်ကဘာလုံးတိအောင်ပွန့်ပွန့်လင်းလင်းပြောဆိုချပြနိုင်ခဲ့ပါတယ
်။အဲ့ဒီစီဝေးဒေါ်ဆန်းစုကြည်ပြောတဲ့အဖွဲ့မိတ်ခွန်းမှာ NCA တတိုင်းပြည်လုံးဆိုင်ရာအပြစ်ရစာချုပ်မှာပါဝင်လက်မှတ်ရေးထိုးထားခြင်းမရှိသေးတဲ့ KIO UNFC အဖွဲ့ဝင်တွေပါဝင်လက်မှတ်ရေးထိုးလာအောင်ကြိုးစားသွားမယ်ဆိုတာပါပဲ။ဒါမှသာပြစ်ခတ်တိုက်ခိုက်မှုရပ်ဆဲပြီးအေဂျင့်နဲ့အခြေအနေတစ်ခုအောက်မှာနိုင်ငံရေးဆိုင်ရာဆွေးနွေးညှိနှိုင်းပွဲတွေကိုကောင်းကောင်းမွန်မွန်ကျင်းပနိုင်မှာပါ။ဒီအတွက်ငြိမ်းချမ်းရေးဖြစ်စဉ်ကြီးအောင်မြင်ဖို့အတွက် KIO အဖွဲ့အနေနဲ့လက်ရှိကင်ဆွဲထားတဲ့မူဝါဒအစားအပြစ်ခတ်တွေရပ်ဆဲထားတဲ့အခြေအနေအောက်မှာနိုင်ငံရေးဆွေးနွေးပွဲတွေကျင်းပနိုင်အောင်ပြည်သူလူထုတရက်လုံးစိတ်အေးချမ်းလုံခြုံမှုရှိအောင် NCA စာချုပ်ထဲလက်မှတ်ရေးထိုးနိုင်အောင်စဉ်းစားသင့်ပါကြောင်းသုံးသပ်တင်ပြလိုက်ရပါမယ
်။ဒါကတော့မြန်မာတပ်မတော်နဲ့ KIA ဘာလို့တိုက်ပွဲတွေဆက်ပြီးတော့ဖြစ်ပွားနေတာလဲဆိုတဲ့ခေါင်းစဉ်နဲ့ဆွေးနွေးတင်ပြထားတဲ့ဦးစီသူအောင်မြင့်ရဲ့ပြည်တွင်းသုံးသပ်ချက်ကိုနားဆင်ကြရတာဖြစ်ပါတယ်။အခုတော့ကဘာတလွားထူးခြားစံပြသတင်းများအစီအစဉ်ကိုတင်ဆက်ပေးပါတော့မယ်။ဒီလိုထူးထူးဆန်းဆန်းသတင်းတွေကိုမက်ခင်ဖြူထွေးနဲ့ကိုငင်းချန်းတို့ကတင်ဆက်ထားတာဖြစ်ပါတယ်ခင်ဗျာ။
Halloween တစ်စိတ်ကြီးပွဲတော်မှာရွှေဖြုံကြီးစားရတာနှစ်သက်အားရသူတွေအတွက်ဂျပန်နိုင်ငံက McDonald's စားတောက်ဆိုင်တွေမှာအာလူးချောင်းကျော်နဲ့တုတ်စားဖို့ရွှေဖြုံကြီးနဲ့ချောကလက်အရသာရှိတဲ့အချင်းရည်တွေကိုတွဲဖက်ရောင်းချပေးနေပါတယ်။ပြီးခဲ့တဲ့ပုံနှစ်မှာစတင်မိတ်ဆက်ခဲ့တဲ့ဒီစားတောက်ကို Halloween Choco Potato လို့နာမည်ပေးထားပါတယ်။ပြီးခဲ့တဲ့ဇန်နဝါရီလတုန်းကချောကလက်အုပ်ထားတဲ့အာလူးကျော်ကိုအအောင်မြင်မြင်မိတ်ဆက်ပေးနိုင်ခဲ့တာကြောင့်ဒီချိုချိုငငံအရသာရှိတဲ့တုတ်စရာအချင်းကြီးတွေကို McDonald's ဆိုင်ဂျပန်ပြည်မှာစပြီးတော့ဖွင့်လှစ်တဲ့55နှစ်ပြည့်အထိမ်းအမှတ်အဖြစ်မိတ်ဆက်ပေးလိုက်ကြပါဒီအချင်းကြီးအစ်စ်ကိုအောက်တိုဘာလကုန်တဲ့အထိဂျပန်နိုင်ငံမှာရနိုင်မှာပါရှင
်အမေရိကန်ပြည်ထောင်စုကယ်လီဖိုးနီးယားပြည်နယ်ဟန်တင်တန်ကမ်းခြေမှာနှစ်စဉ်ကျင်းပမြဲဖြစ်တဲ့ခွေးရေလွှာလျှော့စီးပြိုင်ပွဲကိုပြီးခဲ့တဲ့တနင်္ဂနွေနေ့ကကျင်းပခဲ့ပါတယ်ဒီပြိုင်ပွဲမှာခွေးတွေကိုအငဲတန်းအလဲအလက်တန်းအကြီးတန်းနဲ့အကြီးဆုံးတန်းဆိုပြီးအတန်းအစား၄မျိုးခွဲပြီးတော့ရှင်ပြိုင်ခိုင်းခဲ့တာပါလူနဲ့ခွေးအတူရှင်တွဲပြီးရေလွာလျှော့စီးတဲ့ပြိုင်ပွဲတွေလည်းပါဝင်ခဲ့ပါတယ်ပြိုင်ပွဲတစ်ခုမှာခွေး၅កောင်ပါဝင်ပါတယ်တကယ်ပါလုံးကခွေးတွေရာနဲ့ချီပါဝင်ရှင်ပြိုင်ခဲ့တာပါပြိုင်ပွဲဝင်သူတွေဟာ12မိနစ်အတွင်းမှာလှိုင်း၅ခုကိုစီးပြရတာဖြစ်ပြီးတော့ခွေးတွေရဲ့ရဲရင့်မှုဘလောက်ကြာကြာလှိုင်းစီးနိုင်မှုနဲ့အဲ့ဒီလှိုင်းကိုစီးနိုင်တဲ့အခြေအနေရေသွေးတွေအားလုံးပေါ်မူတည်ပြီးတော့ဒ ေတာကန်နာမည်ကျော်လူသိများသူတွေနဲ့ဒီလိုင်းစီကျွမ်းကျင်သူတွေကဆုံးဖြတ်အမှတ်ပေးကြတာဖြစ်ပါတယ်။ဒီပွဲမှာပါဝင်ရှင်ပြိုင်သူတွေဟာမှတ်ပုံတင်ခြင်းအနေနဲ့ပရာဟိတအဖွဲ့ကို $1ထူထမ်းရပြီးတော့အခြားမိသားစုတွေနဲ့အတူဆင်နွှဲနိုင်တဲ့အားကစားနည်းတွေစားတောက်ဆိုင်တွေနဲ့ခွေးမွေးစားဖို့နေရာတွေကိုပါစီစဉ်ထည့်သွင်းခဲ့ပါတယ်။
ပြောမှာတော့အလုံးမကန်ကောင်းစေဖို့နဲ့အခြေအကိစ္စတွေမှာအဆင်ပြေစေဖို့ပြက်ခုံးမွေးတွေပြုပြင်နေကြပါတယ်။တရုတ်ရိုးရာရုပ်လက္ခဏာဖတ်တဲ့ပညာရှင်လီရှူချင်းကသူ့ကိုအားကိုပြီးလာရောက်မေးမြန်းသူတွေရဲ့ကန်ကောင်းစေဖို့သူတို့ရဲ့မျက်ခုံးမွေးတွေကိုပြုပြင်ပေးနေတာပါ။တရုတ်ရိုးရာယုံကြည်မှုအရဆိုရင်တော့မျက်နှာဟာစားအုပ်လိုပဲဖတ်ကြည့်လို့ရပြီးတော့လူတစ်ယောက်ရဲ့ကျွဲဝချမ်းသာမှုချမ်းသာရေးနဲ့မိသားစုရေးတွေကိုပေါ်ပြနေတယ်လို့ယုံကြည်ကြပါတယ်။မျက်ခုံးမွေးဖြောင်းဖြောင်းဟာကံကောင်းခြင်းနဲ့ပျော်ရွှင်ခြင်းတွေကိုမျက်ခုံးမွေးကွေးကွေးထက်ပိုပြီးတော့ယူဆောင်နိုင်တယ်လို့လီကယုံကြည်ပါတယ်။နောက်ပြီးအခုလိုမျက်ခုံးမွေးပြုပြင်လိုက်ကြတဲ့လူတယောက်ရဲ့ကံကြမ္မာချက်ချင်းပြောင်းလဲသွားနိုင်တယ်လို့လည်းပြောပါတယ်။သူအခုလိုလှုပ်ဆောင်နေတာ6နှစ်လောက်ရှိနေပြီဖြစ်ပြီးတော့အမျိုးသမီးတွေအနေနဲ့အချစ်ရေးအိမ်တော်ရေးကိစ္စတွေဖြေရှင်းဖို့လာကြတာများပြီးအမျိုးသားတွေကတော့အလုပ်ကံကံကောင်းစေဖို့လာကြတာများတယ်လို့ပြောပါတယ်ရှင်။
ထိန်ကြာကြီးတန်းစီနေရသူတွေအတွက်ထိုင်ရင်းနဲ့စောင့်နိုင်ပြီးတော့မတည့်ရက်မကြာခဏနေရာပြောင်းဖို့မလိုတဲ့ရွေလျားထိုင်ကုန်တွေကိုဂျပန်နိုင်ငံ Nissan ကားကုမ္ပဏီကတီထွင်လိုက်ပါတယ်။ဗိုလ်တပူးနေမှာစတင်ပြသလိုက်တဲ့ဒီထိုင်ကုန်တွေကို Nissan ကုမ္ပဏီက Pro Pilot Chair လို့နာမည်ပေးထားပါတယ်။မောင်းသူမဲ့ကားတွေမှာသုံးတဲ့ဤပညာကိုသုံးပြီးတန်းစီနေရသူတွေအတွက်အသုံးဝင်မဲ့မောင်းသူမဲ့ရွေလျားထိုင်ကုန်တွေကို Nissan ကုမ္ပဏီကတီထွင်လိုက်တာပါ။ပြီးခဲ့တဲ့ February လတုန်းကလည်းNissan ကုမ္ပဏီကအလိုလျောက်ပါကင်ရန်နာနိုင်မဲ့ကားတွေအတွက်သရုပ်ပြတဲ့အနေနဲ့သပွဲအောက်ကိုအလိုလိုဝင်သိမ်းသွားနိုင်တဲ့ထိုင်ကုန်တစ်မျိုးကိုလည်းပြသခဲ့ပါဗျ။ဒါပေမဲ့ပြင်ပမှာအမှန်တကယ်အသုံးပြုဖို့ဈေးကွက်ထဲမှာတော့ထုတ်လုပ်ခဲ့ခြင်းမရှိပါဘူး။အခုတန်းစီသူတွေအသုံးပြုနိုင်မဲ့ရွေလျားထိုင်ကုန်တွေကိုတော့အားရန်အသုံးပြုခြင်းနဲ့ဂျပန်စားတောက်ဆိုင်တွေချိုးတင်လျှောက်ထားနိုင်ပြီးတော့လျှောက်လွှာကိုလက်ခံအတည်ပြုမယ်ဆိုရင်2018ခုနှစ်မှာစတင်အသုံးပြုခွင့်ရမှာဖြစ်ပါတယ်ခင်ဗျာ
။ဒါကတော့မခင်ဖြူတွေးနဲ့ကိုငင်းညံ့တို့တင်ဆက်တဲ့ကဘာတလွားထူးခြားဆန်းပြားသတင်းများအစီအစဉ်ကိုနားဆင်ကြရတာဖြစ်ပါတယ် VOA American အတန်ကတင်းလာနေမနေ့ဖက်အခုထုတ်လွှင့်ပေးနေတဲ့တနအီစာအစီအစဉ်ကိုမနေ့ရှင်းနိုင်ရနေ9နာရီတိလိုင်းဒိုမီတာ16 19နဲ့24တို့ကနေပြန်လည်ပြီးတော့ထုတ်လွှင့်ပေးသွားမှာဖြစ်ပါရစေခင်ဗျာ။ VOA မြန်မာပိုင်းရဲ့တင်းလာနေမနေ့ဖက်အစီအစဉ်လေးမကြခင်ပြီးဆုံးတော့မှာပါ။အခုတော့ကြန့်ရှိတဲ့အချိန်မှာနိုင်ငံတကာသတင်းအချင်းချုပ်ကိုဒေါခင်မျိုးတက်ကကြီးညာပေးပါလိမ့်မယ်ခင်ဗျာ
။ရှေ့ပြောင်းဒုက္ခတွေတွေကို EU ဥရောပသမဂ္ဂအဖွဲ့ဝင်နိုင်ငံတွေကအချိုးကျခွင့်ဝေလက်ခံရေးနဲ့ပတ်သက်ပြီးဟန်ဂေရီဝန်ကြီးချုပ်အစိုးရကတနင်္လာနေ့မှာလူမှုဆန္ဒခံယူခဲ့ရမှာဟန်ဂေရီနိုင်ငံသားအများစုကကန့်ကွက်ခဲ့ကြပါတယ်။မဲဆုစုပေါင်းရဲ့95ရာခိုင်နှုန်းကိုရေးထွက်ခဲ့ရမှာမဲပေးသူအလုံးရဲ့98ရာခိုင်နှုန်းကကန့်ကွက်ခဲ့ကြတယ်လို့ဟန်ဂေရီအမျိုးသားရွေးကောက်ပွဲဆိုင်ရာဌာနရဲ့ website ဆံမျက်နှာမှာဖော်ပြထားပါတယ်။2016ခုနှစ်ဘဏ္ဍာနှစ်အတွက်အမေရိကန်ပြည်ထောင်စုကလက်ထံမှုခံမှုရထားတဲ့ဒုက္ခတွေရေအတွက်မပြည့်ခင်ကလေးမှာပဲတတ်မှတ်ကာလဟာပြည့်သွားပါတယ်ဒုက္ခတွေလက်ခံရေးအတွက်နိုင်ငံရဲ့အခြေတင်ညှင်းကုန်မှုတွေဖြစ်ပေါ်ပြီးတဲ့နောက်မှာမူလကလက်ခံမှုရထားတဲ့ဒုက္ခတွေဥယျ 8,000 ခွဲပြည့်ဖို့9ရက်အလိုမှာပဲ12လတာကာလဟာပြည့်သွားခဲ့တာပါ American ပြည်ထောင်စုကိုရောက်လာကြတဲ့ဒုက္ခတွေမှာမြန်မာနဲ့ကောင်ဂိုနိုင်ငံတို့ကအများဆုံးဖြစ်ပါတယ်2015အောက်တိုဘာလကနေ2016စက်တင်ဘာအထိအမေရိကန်ပြည်ထောင်စုကိုရောက်လာပြီးအခြေချကြတဲ့မြန်မာဒုက္ခတဲ့ဥယေဟာ11,000ကျော်ရှိတယ်လို့ဆိုပါတယ်။ရာသီဥတုပြောင်းလဲမှုဆန်ရကဘာတဝန်းကျိုးပန်းဆောင်ရွက်နေမှုတွေမှာပေါဝင်မှုတိုးမြင့်တဲ့အနေနဲ့ကဘာပေါ်ကဖန်လုံရင်တန်းငွေတက်တဲ့အများဆုံးထုတ်လွှင့်နေတဲ့အိန္ဒိယနိုင်ငံက Paris သဘောတူစာချုပ်ကိုတနင်္လာနေ့မှာလက်မှတ်ရေးထိုးလိုက်ပါပြီ။ကယ်လီဖိုးနီးယားမှာနေထိုင်သူတွေဟာငလျင်ကြီးတစ်ခုလောက်လာနိုင်တဲ့အလားလာတွေကြောင့်လာမယ့်အင်္ဂါနေ့အထိအထူးတတိထားကြဖို့တာဝန်ရှိသူတွေကတိုက်တွန်းလိုက်ပါတယ်။
ဒီတန်းရောက်နိုင်ငံတကာသတင်းချင်းချုပ်ကိုဒေါခင်မျိုးသက်ကြီးညာသွားတာဖြစ်ပါတယ်အခုမနေ့အတွက်အစီအစဉ်ထုတ်လို့ရမှုကမတ်အင်ဂျင်နိုင်ဖြစ်ပြီးတော့အတမိုင်းဆိုင်ရာအင်ဂျင်နီယာကတော့ဇူဘဲအယ်တာယက်ဖြစ်ပါတယ်တင်းနေနိုင်ရုံနဲ့ဖက်အစီအစဉ်တွေကိုလှိုင်းဒိုမီတာ32 40 49 50နဲ့လှိုင်းလက်မီတာ190တို့ကနေအတန်လွှင့်ပေးခဲ့တာပါ VOA ကိုနားဆင်ကြကြတဲ့အတွက်အထူးကျေးဇူးတင်ရှိပါတယ်နိုင်ငံတကာကတောတာရှင်များနဲ့တကွာမြန်မာနိုင်ငံလူနိုင်ငံသားအားလုံးတာယာပျော်ရွှင်ချမ်းမြေ့ကြပါစေခင်ဗျာကျွန်တော်စံမိုးရွာ
This program has come to you from the Voice of America, Washington.